Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်ဗျာရှင် VOA American အသံရ2024ခုနှစ်ဩဂုတ်လ9ရက်နေ့ဗုဒ္ဓဟူးနေ့မနက်ခင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီခန့် American ပြည်တော်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။ကျွန်မသင်္ကီထိုက်ပါရှင်
။ဒုသမရလောင်းအဖြစ်ရွေးချယ်လိုက်တဲ့ပြည်နယ်အုပ်ချုပ်ရေးမှူး Tim Walter တိုက်ပွဲအစမ်းသတ်ခံခေါင်းဆောင်ဖြစ်တယ်လို့ဒုတိယသမရ Kamala Harris ကပြောပါတယ်။မြန်မာနိုင်ငံဟာကမ္ဘာပဋိပက္ခအညွန်ငယ်အဆင့်နံပါတ်1မှာရှိနေတယ်လို့ပဋိပက္ခတွေကိုစောင့်ကြည့်လေ့လာနေတဲ့ ACLED အဖွဲ့ကဖော်ပြပါတယ်။ဘင်္ဂလားဒေ့ရှ်ဂျာဖြတ်အစိုးရကိုနိုဘယ်ဆုရှင်ယူနက်စ်ကဦးဆောင်မယ်လို့သမ္မတပြောခွင့်ရသူကကြေညာပါတယ်။
အမေရိကန်ဒီမိုကရက်ဒုတိယသမ္မတကမလာဟဲရစ်ကသူနဲ့ရွေးကောက်ပွဲပြိုင်ပွဲဒုတိယသမ္မတလောင်းအဖြစ်မင်းနီဆိုတာပြည်နယ်အုပ်ချုပ်ရေးမှူးတင်ဝေါ့စ်ကိုရွေးချယ်လိုက်တဲ့အပေါ်အမေရိကန်ရောက်မြန်မာတချို့ရဲ့သဘောထားကိုတော့သတင်းတွေပြီးမှအရင်ဆုံးနှားဆင်ရပါမယ်။ဒီနောက်မှာတော့စင်ကူးမြို့နယ်တွင်စစ်ကောင်စီရဲ့လေကြောင်းတိုက်ခိုက်မှု၊ KNI နဲ့ရှမ်းတောင်ပိုင်းကတိုက်ပွဲတွေအခြေအနေတို့ကိုလည်းတင်ပြမှာဖြစ်ပါတယ်။အပတ်စဉ်ခဏတွေတဲမှာတော့မြေကြီးဩဇာယူကရိန်းမြန်မာနှိုင်းယှဉ်ချက်အမေရိကန်နိုင်ငံရေးအကြောင်းသိကောင်းစရာနဲ့ကဘာတလခီးသွားအစီအစဉ်တို့ကိုထုတ်လွှင့်ပါမယ်။အခုတော့ဥတင်မောင်တန်းကသတင်းတွေပြောပြပေးပါမယ်ရှင
်။ဒုနဲ့ဒူဒုတိယသမ္မတလောင်းဖြစ်သမ္မတရွေးကောက်ပွဲမှာဝင်ပြိုင်မဲ့မင်းနီဆိုတာပြည်နယ်အုပ်ချုပ်ရေးမှူးတင်မော့စာတိုက်ပွဲအစမ်းသတ်ခါခေါင်းဆောင်ဖြစ်တယ်လို့အမေရိကန်ဒုတိယသမ္မတကမလာဟဲရစ်ကပြောလိုက်ပါတယ်။မင်းနီဆိုတာကမိသားစုတွေအတွက်မစ္စတာဝေါ့စ်ကမယုံနိုင်လောက်အောင်ကိုလှုပ်ပေးနိုင်ခဲ့တယ်လို့လဲကမလာဟဲရစ်ကသူ့ထောက်ခံသူတွေစီပို့တဲ့သတင်းစကားအတူမှာပြောလိုက်ပါတယ်ဒီမိုကရက်ပါတီတွေက progressive လို့သိကြတဲ့တိုးတက်ရေးနိုင်ငံရေးအုပ်စုတွေကတင်ဝေါ့စ်ကိုဝန်ရံကြသူတွေဖြစ်ကြပါတယ်ဒါအပြင်ကျေးလက်တဲ့လူပြူတွေကိုဆွဲဆောင်နိုင်စွမ်းရှိသူလို့လည်းသူ့ကိုမြင်ကြပါတယ်ဝေါ့စ်ကိုရွေးလိုက်တာဟာအတိုင်းတဲ့အလွန်ထူးကဲတဲ့ရွေးချယ်မှုတစ်ခုဖြစ်ပြီးသူဟာ Wisconsin, Michigan နဲ့ Pennsylvania ပြည်နယ်တွေလိုအဆုံးဖြတ်ပေးနိုင်တဲ့ပြည်နယ်တွေကမဲပေးသူတွေကိုဆွဲဆောင်နိုင်ပါလိမ့်မယ်လို့ Democrat Party ဘာပြောရေးဆွဲသူ Julie Roginski က VOA ကိုပြောပါတယ်။ Kamala Harris ဘယ်လောက် radical ဖြစ်တာကိုဒီရွေးချယ်မှုကမီးမောင်းထိုးပြပါတယ်လို့ Republican ဒုတိယသမ္မတလောက် JD Vance ကအင်္ဂါနေ့ကဝေဖန်လိုက်ပါတယ်။ရွေးချယ်မှာဒီမိုကရက်ပါတီတွင်းကဟာမတ်တွေပြောတာကမလာဟဲရစ်နားထောင်ခဲ့တာကိုပြနေတယ်လို့မစ္စတာဗန်စ်ကဆိုပါတယ်ခင်ဗျာဥရေယာပိတ်ထားတဲ့ဖန်နတိုင်းထုတ်လို့ရမှာအသုံးပြုဓာတုပစ္စည်းသုံးမျိုးကိုတရုတ်ကစတင်ထိန်းချုပ်စီးကျက်နေတယ်လို့အမေရိကအေဘီရောကအင်္ဂလိပ်ကပြောလိုက်ပါတယ်တရုတ်နဲ့အမေရိကန်တို့မွေးစေဝါနိုင်နေပူးပေါင်းဆောင်ရွက်မှုကို2023နိုဝင်ဘာလမှာပြလည်စတင်ခဲ့ပြီးနောက်ဒါဟာတတိယမြောက်ဆောင်ရွက်ချက်ဖြစ်ပြီးတန်ဖိုးရှိလာတဲ့ခြေလှမ်းတစ်ခုဖြစ်တယ်လို့အမေရိကအမျိုးသားလူကြီးကောင်စီပြောရေးရှိုးဝှစ်ရှိသူ Sean Chavez ကကြေညာချက်မှာပြောပါတယ်။အသက်18နှစ်ကနေ45နှစ်ကြားအမေရိကန်တွေသေဆုံးရတဲ့အကြောင်းတွေထဲမှာ phenotype ပိုလွန်သုံးဆွဲမှုကထိတ်ဆုံးမှအကြောင်းဖြစ်နေပါတယ်။2013မှာဒါကြောင့်လူပေါင်း 38,000 ကျော်သေဆုံးခဲ့တာပါ။တရုတ်အမေရိကဆက်ဆံရေးအေးဆက်ဆက်ဖြစ်နေခဲ့တာကိုပြန်ကောင်းလာအောင်တရုတ်သမ္မတရှီဂျင်ပင်နဲ့အမေရိကန်သမ္မတဘိုင်ဒန်တို့ကြိုးစားခဲ့ရာကမွေးဆွေးဝါးနေနေပူးပေါင်းဆောင်ရွက်ဖို့သဘောတူခဲ့ကြတာဖြစ်ပါတယ်။ Fanatic Dalu PC ထိန်းချုပ်ရေးနဲ့မွေးဆွေးဝါးရောင်းဝယ်မှုငွေကြေးဆိုင်ရာကန့်သတ်နိုင်ရေးအတွက်တရုတ်ကိုယ်စားလှယ်အဖွဲ့ဟာအမေရိကန်နိုင်ငံမှာဘိုင်ဒန်အစိုးရတာဝန်ရှိသူတွေနဲ့ပြီးခဲ့တဲ့ပုံတွင်းကတွေ့ဆုံခဲ့ကြတာဖြစ်ပါတယ်။ယာယာဆင်ဝါကိုဟာမတ်ခေါင်းဆောင်တွေဖြစ်တင်လိုက်တဲ့အကြောင်းဟာမတ်အဖွဲ့ကအင်္ဂါနေ့မှာကြေညာလိုက်ပါတယ်။အောက်တိုဘာဣစရေးတိုက်ခိုက်မှုခေါင်းဆောင်ဖြစ်ဆင်ဝါကိုဣစရေးကတော့သတ်မှတ်ထားတာပါ။အင်္ဂါနေ့မှာပဲလက်ဘနွန်ဟော့စပီတယ်အဖွဲ့က drone နဲ့အစ္စရေးမြောက်ပိုင်းကိုအင်္ဂါနေ့ကတိုက်ခိုက်တာကြောင့်အစ္စရေးစစ်သား6ယောက်အပါအဝင်အနည်းဆုံးလူ19ယောက်သေဆုံးသွားကြတယ်လို့အရေးပေါ်ဆော့ချော်ရေးတာဝန်ရှိသူတွေကပြောပါတယ်။ကမ်းခြေမြို့နဟာရီယာအနီးကို drone တွေကပြင်းမှတ်ထားတိုက်ခိုက်ခဲ့တာဖြစ်တယ်လို့အစ္စရေးစစ်တပ်ကဆိုပါတယ်။ဘလို့ကျိုးဆက်ကြုံရသည့်ဖြစ်စေဟက်စပီတယ်တမှုဖူဝတ်ရှူကာတေဆုံးခဲ့တဲ့တိုက်ခိုက်မှုအတွက်ပြန်လည်တုတ်ပြန်မယ်လို့ဟက်စပီတယ်ခေါင်းဆောင်ကလက်ဘနွန်မှာပြောလိုက်ပါတယ်။အဖွဲ့ရဲဖြစ်စေအီရန်နိုင်ငံအီရတ်ယီမင်နဲ့ဆီးရီးယားမှာရှိနေတဲ့အီရန်အထောက်ပံ့ခံအဖွဲ့တွေနဲ့လက်တွဲလို့ဖြစ်စေတိုက်ခိုက်မယ်လို့ဟက်စ်ဘောလာခေါင်းဆောင်ဟာဆန်နက်ဆာရလာကဆိုပါတယ်။ဘယ်တော့မှအခုလိုသူမပြောမီအစ္စရေးစစ်လေယာဉ်များတွေကအင်္ဂါနေ့နေ့လယ်မှာနှစ်ကြိမ်ပြန်ဝဲခဲ့ပါသေးတယ်။လက်ဘရွန်တောင်ပိုင်းမှာအစ္စရေးကအင်္ဂါနေ့အစောပိုင်းမှာလေကြောင်းတိုက်ခိုက်ခဲ့လို့လူ၄ဦးသေဆုံးခဲ့တယ်လို့လက်ဘရွန်တာဝန်ရှိသူတွေကပြောပါတယ်။
မနေ ဲ့ခင်းစီစဉ်တွေကို24နာရီထုတ်လွှင့်ပေးနေတဲ့လူလူမိတ်ဆွေရုပ်သံလိုင်းကနေဖမ်းယူကြည့်ရှုနိုင်ပါတယ်ရှင်။လူလူမိတ်ဆွေရုပ်သံလိုင်းကို Utelsat 70B Asia Beam Joru Channel 101ဒါမှမဟုတ်လေ Thaicom 6 Joru Channel 123လို့ကနေဖမ်းယူကြည့်ရှုနိုင်ပါလိမ့်။ဒါပြင် View မြန်မာပိုင်း Facebook နဲ့ YouTube စာမျက်နှာတွေကနေလည်းတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ရှင်။
မနက်ခင်းတဲ့တွေကို VOA ရုပ်သံကဆက်လက်ကြေညာနေပါတယ်။မြန်မာနိုင်ငံဟာကမ္ဘာပဋိပက္ခအညွန်ကိအစ်စ်နံပါတ်1မှာရှိပြီးမြန်မာပြည်တွင်းစစ်ဟာကမ္ဘာမှာတတိယအသေးအပြောက်အများဆုံးဖြစ်တယ်လို့လက်နက်ကိုင်ပဋိပက္ခတွေကိုစောင့်ကြည့်လေ့လာနေတဲ့ ACLED အဖွဲ့ကအခုလာ6ရက်နေ့နဲ့လည်းသုံးသက်ချက်ပုံပြမှာပြောလိုက်ပါတယ်။2024 January လမှာမြန်မာပဋိပက္ခကညွန်ကိအစ်စ်တက်မှာရှိခဲ့တာမို့အစ်စ်တစ်စစ်ကြသွားခဲ့တာပါ။ပဋိပက္ခပြန်နိုင်ရမှာကဘာမှနံပါတ်6ရှိပြီးကဘာမှအပိုင်းပိုင်းအဖြစ်ဆုံးပဋိပက္ခလည်းဖြစ်နေတယ်လို့ ACLED အဖွဲ့ရဲ့အင်တာနက်စာမျက်နှာမှာပြထားပါတယ်။အရသားတွေအတွက်ကဘာမှအနည်းအများဆုံးအညွန့်ဆင့်အဖြစ်စရုပ်ထလိုက်နေပါတယ်။တိုင်းပြည်လူဦးရေရဲ့43ရာခိုင်နှုန်းလူဦးရေအဖြစ် 22,800 ကျော်ဟာပဋိပက္ခနယ်မြေထဲမှာရှိနေကြတာပါ။ရခိုင်ပြည်နယ်စကိုင်းတိုင်းနဲ့ရှမ်းပြည်နယ်တို့မှာပဋိပက္ခဖြစ်ရတွေအများဆုံးဖြစ်ခဲ့တာကိုပြနေပါတယ်။တိုက်ပွဲပေါက်ပွဲမှုတွေနဲ့အရသားတွေအပေါ်အကြမ်းဖက်မှုတွေကိုပဋိပက္ခဖြစ်ရတွေဖြစ် ACLED ကတုံတုံပြောဆိုပြီး2024ဒီဇင်ဘာအထိမန္တလေးတိုင်းမှာ23ရာခိုင်နှုန်းရခိုင်ပြည်နယ်မှာတော့3ရာခိုင်နှုန်းတိုးလာလိမ့်မယ်လို့ခန့်မှန်းလိုက်ပါတယ်။စကိုင်းနယ်ကချင်မှာတော့38ရာခိုင်နှုန်းနဲ့26ရာခိုင်နှုန်းရှမ်းမြောက်မှာ8ရာခိုင်နှုန်းအသီးသီးကျသွားလိမ့်မယ်လို့လည်း ACLED ကခန့်မှန်းလိုက်ပါတယ်ခင်ဗျာ။နိုဘယ်ဆုရှိမိုဟာမက်ယူနုစ်အာဘင်္ဂလားဒေ့ရှ်ကြားပြအစိုးရကိုဥဆောင်မယ်လို့ဗုဒ္ဓနဲ့အစောပိုင်းမှာတပ်ပရပြောရေးဆိုခွင့်ရှိတယ်ကွာကြေညာလိုက်ပါတယ်စစ်တပ်ကြီးကဲတွေစာရပြចောင်းသားတွေခေါင်းဆောင်တွေစီးပွားရေးနယ်ပယ်ကထင်ရှားတဲ့ခေါင်းဆောင်တွေရက်ပက်အဖွဲ့အစည်းခေါင်းဆောင်တွေတက်ရောက်ကြတဲ့အစည်းအဝေးကအခုလိုဆုံးဖြတ်လိုက်တာပါဆုံးဖြတ်ချက်ကိုတပ်ပရမဟာမက်ရှဟာဘူဒင်ရဲ့ပြောရေးဆိုခွင့်ရှိသူဂျွိုင်နယ်အဘီဒင်ကအေဘီတရင်ဌာနကိုဗုဒ္ဓနဲ့မနက်ခင်းကြီးမှာပြောကြားလိုက်တာဖြစ်ပါတယ်ယူနုစ်အပါရီအိုလံပစ်စီဇန်တွေကိုအကြံပေးဖြစ်ပါရီမြို့မှာရောက်ရှိနေပြီးမကြမီပြန်လာပဲလို့ပြောနေကြောင်းဒေသခံမီဒီယာတွေကတော့ဆိုကြပါတယ်ယူနုစ်ကကြားပြအစိုးရကိုဥဆောင်ဖို့သဘောယူကြောင်းကျောင်းသားကောင်းဆောင်တွေကအစောပိုင်းမှာပြောကြပါတယ်ဒူဟာတိုင်းပြည်ကထွက်ပြေးသွားတဲ့ဝန်ကြီးချုပ်ဟောင်းဟာစီနာနဲ့နိုင်ငံရေးအတိုက်ခံဖြစ်ပြီးစီးပွားရေးပညာရှင်နဲ့ဘာလုံငန်းရှင်ဖြစ်တယ်လို့2006ခုနှစ်နိုဘယ်ကြီးဆန်းရေးဆုရှင်လည်းဖြစ်ပါတယ်နိုင်ငံရေးပါတီတွေတခြားပါဝင်ပတ်သက်သူတွေနဲ့ညီနိုင်ပြည်တဲ့နောက်တခြားအစိုးရအဖွဲ့ဝင်တွေကိုကြီးညာမယ်လို့ပြောရေးဆိုခွင့်ရှိသူ Joyner Abidin ကဆိုပါတယ်အမေရိကန်မြေပေါ်မှာနိုင်ငံရေးလှုပ်ရှားမှုတွေလုပ်မဲ့အစီအစဉ်နဲ့ပါကစ္စတန်အမျိုးသားတယောက်ကိုနယူးယောက်မြို့မှာရာဇဝတ်မှုနဲ့အင်္ဂါနေ့ကတရားစွဲလိုက်ပါတယ်အီရန်နဲ့အဆက်အသွယ်ရှိတယ်လို့ဆွဆွဲခါသူ Asif Marchena နယူးယောက်မြို့ကိုလာရောက်ပြီးလှုပ်ရှားမဲ့သူကိုငှားရမ်းဖို့ကြိုးစားခဲ့တယ်လို့နယူးယောက်မြို့ Brooklyn ကအစိုးရရှေ့နေတွေကပြောပါတယ်ပြမဘသူဆိုတာကိုတော့တရားရုံးစာရွက်စာရမ်းတွေကမပြောပါဘူး Republican တပ်တာလောက် Donald Trump ကိုလှုပ်ကြံမှုစူးစမ်းပြီးနောက်တရားရေးဌာနကဒီအမှုကိုထုတ်ပြောခဲ့တာပါ Trump ကိုလှုပ်ကြံမှုစူးစမ်းခဲ့ပြီးသိဆုံးသွားသူအသက်20ရွယ် American လူငယ်ကတော့ Iran နဲ့အဆက်အသွယ်ရှိသူမဟုတ်ပါဘူးအာဏာရှင်နိုင်ငံတိုင်းက American တာဝန်ရှိသူတယောက်အပေါ်ပြစ်မှတ်ထားလာပြီးအမျိုးသားလုံခြုံရေးပေါ်အန္တရာယ်ပြုဖို့စူးစမ်းလာတာကိုသိခံမှာမဟုတ်ဘူးလို့ American ရှေ့တချုပ် Merrick Garland ကကြေညာချက်မှာပြောလိုက်ပါတယ်သမ္မတဟောင်းထရမ့်လက်ထက်ကအီရန်အစ္စလာမ်တော်လှန်ရေးအစောင့်တပ်ခေါင်းဆောင်ကော့ဆက်ဆိုလာမနီကိုလောက်ကျန်ခံရမှုအပေါ်အီရန်နိုင်ငံကလက်စားချေခြင်းနေတယ်လို့အမေရိကန်တာဝန်ရှိသူတွေကနှစ်ပေါင်းများစွာပြောခဲ့ပါတယ်။ဒီအမိန့်ကိုထရမ့်ကထုတ်ပေးခဲ့တာပါ
ဥတည်မောင်တမရှင်မကြိုက်ခင်မှာတော့မြန်မာနိုင်ငံတွင်းတိုက်ပွဲတွေအခြေအနေကိုတင်ပြပါမယ်။အခုတော့အမေရိကန်သမ္မတရွေးကောက်ပွဲဆိုင်ရာသတင်းဆောင်မတွေကိုအရင်ဆုံးနှားဆင်ကြည့်ရှုချက်ရအောင်ပါရှင်။လာမယ့်ရွေးကောက်ပွဲမှာဒီမိုကရက်သမ္မတလောင်းဖြစ်လာဖို့ရှိတဲ့ဒုသမ္မတကမလာဟဲရစ်ဟာသူ့နဲ့လက်တွဲဖက်ရှင်ပြိုင်မဲ့ဒုသမ္မတလောင်းအဖြစ်မင်နီဆိုတာပြည်နယ်အုပ်ချုပ်ရေးမှူးတင်ဝေါ့စ်ကိုရွေးချယ်လိုက်ပါတယ်။မင်းနီဆိုတာပြည်နယ်တွင်မြန်မာနယ်တချို့ကသူ့ကိုရွေးချယ်တဲ့အပေါ်ကြိုးဆိုကြပြီးသူဟာလူမျိုးရေးကွဲပြားမှုအပေါ်မျှတတဲ့အမြင်ရှိသူအောက်ခြေလူလူနဲ့တသားတည်းရှိသူလို့ရှုမြင်ကြပါတယ်ကိုသားညွန့်ဦးဆက်သွယ်မေးမြန်းထားပါတယ်ရှင
်မင်းနီဆိုတာပြည်နယ်အုပ်ချုပ်ရေးမှူးတင်ဝေါ့စ်ဟာစစ်မှုထမ်းဟောင်းလဲဖြစ်ကြောင်းစရာတူလဲဖြစ်ခဲ့တယ်လို့အောက်ခြေလူပြူအလုတမားတော်များများရောပြည်နယ်တွင်းကနိုင်ငံရွှေပြောင်းအခြေချသူတွေကပါနှစ်သက်သူတူဖြစ်တယ်လို့အမေရိကန်သတင်းတွေမှာဖော်ပြကြပါတယ်အသက်60ရွယ်ပြည်နယ်အုပ်ချုပ်ရေးမှူးတင်ဝေါ့စ်ဟာတိုးတက်တဲ့အမြင်ရှိသူလို့လည်းလက်ခံထားကြတာပါ KCM လို့ခေါ်တဲ့ Grand Community of Minnesota အဖွဲ့ကစောကနေဒီကတော့တင်မော့စ်ဟာလူမျိုးခွဲခြားမှုမရှိတဲ့ခေါင်းဆောင်တူဖြစ်တာမလို့ကမလာ Harris ကသူ့ကိုရွေးလိုက်တဲ့အပေါ်မှာကြိုဆိုသဘောကျတယ်လို့ဆိုပါတယ
်ကျွန်တော်ဒီ community ထဲမှာ event တွေလှုပ်တိုင်းလှုပ်တိုင်းသူ့ကိုကျွန်တော်တို့ဖိတ်တယ်ပေါ့နော်သူလည်းအလေးလေးစားစားနဲ့ကျွန်တော်တို့ရဲ့ event community event တွေကိုသူတက်ရောက်ခဲ့တယ်အာနောက်ပြီးတော့လေသူနဲ့လည်းတစ်ခါကျွန်တော်တို့ဆုံဖြစ်ပါတယ်ဒီခရစ်စမတ်လောက်တဲ့ပွဲတစ်ခုမှာပေါ့ဒီအရှာကနေစီစဉ်တဲ့ပွဲတစ်ခုမှာသူတက်ရောက်ခဲ့တယ်ကျွန်တော်အမှတ်တရတပ်ပုံတွေတွင်ရိုက်ဖြစ်ခဲ့တယ်ပေါ့နော်အဲ့တော့ဘာလို့ဆိုတော့ကျွန်တော်တို့ဒီ diverse ဖြစ်တဲ့ဒီ Minnesota state မှာသူကလည်းဘယ်လိုခေါ်မလဲဒီ election တစ်ခုပြီးတစ်ခုကိုသူအနိုင်ရခဲ့တာတဲ့ history လည်းရှိတယ်ဘာလို့ဆိုတော့ဒီလူတိုင်းကသူ့ကိုကြိုက်ကြတယ်ပေါ့နော်ကျွန်တော်သူ့ကိုမြင်တာကတော့သူကတော့လူမျိုးခွဲခြားစာမရှိဘူးအပြည့်မြတ်တတနဲ့အားလုံးကိုတန်းတူညီမျှနဲ့သူဆက်ဆံတယ်သူသဘောထားတယ်ပေါ့နော်အဲ့လိုနူးညံ့စိတ်မွေ့တဲ့ဒီလူသားဆန်တဲ့ဝါဒရှိတဲ့အတွက်ကြောင့်မို့လို့တော့ကျွန်တော်သူ့ကိုအရင်သဘောကျပါတယ်အဲဒါကြောင့်မို့လို့ကျွန်တော်တို့ဒီ immigrant တွေရဲ့ဘဝ immigrant တွေရဲ့ဒီရှင်သန်မှုနဲ့ရောက်ပိုင်ခွင့်အခွင့်အလမ်းတွေကိုလည်းပဲသူအကောင်းဆုံးစူးစမ်းမယ်လို့ကျွန်တော်ယုံပါတယ
်တင်ဝါဆာမင်းနီဆိုတာပြည်နယ်ရဲ့အောက်လွတ်တော်မှာဖြစ်နေ2018ခုနှစ်ကနေပြီးတော့2019ခုနှစ်အထိရွေးချယ်ခံခဲ့ရသူပါ2019ခုနှစ်ပြည်နယ်အုပ်ချုပ်ရေးမှူးအဖြစ်ရွေးချယ်ခံခဲ့ရပြီးတဲ့နောက်မှာလည်းပြည်နယ်ရေးကိစ္စတွေမှာအတော်လေးအောင်မြင်မြင်ဆောင်ရွက်နိုင်ခဲ့တယ်လို့မြန်မာနယ်အမေရိကန်တွေကယူဆကြပါတယ် Chin Association of Maryland ရဲ့အမှုဆောင်ညွှန်ကြားရေးမှူးဇုံသုံးမုံကတော့သူဟာတိုးတက်တဲ့အမြင်ရှိသူဖြစ်တယ်လို့ပဲရှေးရိုးဆွဲကြိုက်သူတွေကိုလည်းချင်းကပ်နိုင်သူဖြစ်တယ်လို့မြင်ပါတယ်အောက်ခြေအလုံးသမားတို့ကိုချင်းကပ်နိုင်သူလို့သူကမြင်တာပ
ါမင်းတို့ဆိုတော့အောက်ချုပ်ရေးမှုဆိုတော့သူမှာအောက်ချုပ်ရေးပိုင်းဆိုင်ရာအတွေ့အကြုံများတယ်ပြီးတော့တပ်ဖက်မှလည်းစစ်တပ်ဖက်မှလည်းအတွေ့အကြုံတော်တော်လေးရှိခဲ့တယ်ဒါကြောင့်ဒီသမတ္တာလောင်ဟာရစ်ကိုတော်တော်လေးအထောက်အကူပြုမယ်လို့ထင်တယ်မင်းဆိုတော့ပြည်နယ်တော်တော်လေးလောက်လောက်ခဲ့တယ်ဥပမာစီးပွားရေးပိုင်းဆိုင်ရာလည်းသူလောက်ခဲ့တယ်ပြီးတော့ covid ထုတ်ကလည်းသူတော်တော်လေးလောက်နိုင်တယ်ပြီးတော့အလုပ်သမားကိစ္စနဲ့လည်းပတ်သက်ပြီးတော့ဒီ family paid leave ပေါ့နော်ဒီအဲ့ဒါမျိုးလည်းတော်တော်လေးစီးပွားရေးရနဲ့လည်းသူလောက်နိုင်ခဲ့တယ်ပြီးတော့ပုဂ္ဂိုလ်ရေးရလည်းသူက integrity ပေါ့နော်တော်တော်လေးသူမှာဘလို့ပြောမလဲ integrity ပါဒီရင့်ကျက်ဖို့ရှိတယ်ကိုယ်တိတ်ခါပိုင်ပါလဲရင့်ကျက်ဖို့ရှိတယ်ပြီးတော့ conservative ကိုလည်းသူကချင်ကပ်နိုင်တယ်ပြီးတော့တကယ်သူကတကယ်တော့ကတော့ကျေးဇူးပါလို့ဆိုတော့သူကတကယ် working class ပေါ့နော်အလုပ်လုပ်တဲ့သူတွေကိုသူကချင်ကပ်နိုင်တယ
်ဒုတိယသမ္မတကမလာ Harris ကသူနဲ့လည်းတွေ့မဲ့ဒီဒုတိယသမ္မတအဖြစ်နဲ့သူ့ကိုရွေးလိုက်တယ်လို့ကြေညာပြီးတဲ့နောက်မှာပဲ August 6ရက်နေ့မှာ Minnesota ပြည်နယ် St. Paul မြို့ကသူ့ရဲ့နေအိမ်ရှိမှာသူ့ကိုထောက်ခံသူတွေစုဝေးကြပါတယ်အဲဒီနောက်ဒုတိယသမ္မတ Harris ရဲ့ရွေးကောက်ပွဲစီရင်ပြုလုပ်မဲ့ Philadelphia ကိုသွားပြီးတော့ပထမဦးဆုံးရွေးကောက်ပွဲစီရင်ခီးစဉ်ကိုစတင်လိုက်ပါတယ်ခင်ဗျာကျွန်တော်သားညိုဦးပါ
American ဒုတိယသမ္မတကမလာ Harris အနေနဲ့ Minnesota ပြည်နယ်အုပ်ချုပ်ရေးမှူး Tim Walz ကိုသူ့ရဲ့လက်တွဲဘက်ရှင်းပြန်သူအဖြစ်ရွေးချယ်လိုက်တာပါ Harris နဲ့ Walz တို့နှစ်ဦးဟာလာမယ့်သမ္မတရွေးကောက်ပွဲမှာအကြိမ်နဲ့ရှင်းပြန်ရမယ့်ပြည်နယ်ခုနှစ်ခုစီမဲဆွယ်စည်းရုံးရေးဆင်ဖို့ရှိပါတယ် Pesi Wiraku Swara ရဲ့သတင်းဆောင်မကိုတော့ကိုငင်းချန်းကတင်ပြပေးပါမယ်ရှင
်လူများစောင့်နေကြတဲ့ကြေညာချက်တော့ထုတ်ပြန်လိုက်ပါပြီAmerican ဒုသမ္မတကမလာ Harris အနေနဲ့ Minnesota ပြည်နယ်အုပ်ချုပ်ရေးမှူး Tim Walz ကိုသူ့ရဲ့လက်တွဲဘက်ရှင်းပြန်သူအဖြစ်ရွေးချယ်လိုက်တာပါသူ့ရဲ့ကြေညာချက်မှာတော့ Tim ဟာအစမ်းသက်ခံခေါင်းဆောင်တစ်ယောက်ဖြစ်ပြီး Minnesota မိသားစုတွေအတွက်အလုပ်ဖြစ်မြောက်အောင်စွမ်းဆောင်နိုင်ခဲ့တဲ့မှတ်တမ်းတွေလည်းရှိပါတယ်ကျမတို့မဲဆွယ်အဖွဲ့အတွက်နဲ့ဒုသမ္မတရုံးအတွက်လည်းဒီလိုမူဝါဒကိုအခြေခံတဲ့ခေါင်းဆောင်မှုမျိုးယူလာမယ်ဆိုတာကျမယုံကြည်ပါတယ်လို့ထုတ်ပြန်ခဲ့တာပါprogressive တိုးတက်တဲ့အမြင်ရှိသူတွေအနေနဲ့အသက်60ရှိပြီဖြစ်တဲ့ Minnesota ပြည်နယ်အုပ်ချုပ်ရေးမှူး Walz ကိုအားပေးနေကြပြီးသူဟာအုပ်ချုပ်ရေးမှူးတယောက်အနေနဲ့လက်ဝဲရိတ်တဲ့မူဝါဒတွေကိုအကောင်အထည်ဖော်ခဲ့သူပါဒိုင်းပြည်ရဲ့အနောက်အလယ်ပိုင်းမှာရှိတဲ့ Minnesota ပြည်နယ်ဟာရွေးကောက်ပွဲအနိုင်ရဖို့အတွက်အရေးကြီးတဲ့ပြည်နယ်တစ်ခုပါ American ပြည်တွင်းလုံခြုံရေးအရန်တပ်ဖွဲ့ဝင်ဟောင်းလည်းဖြစ်ကျောင်းဆရာဟောင်းတဦးလည်းဖြစ်တဲ့ Walz ဟာလူပြူတောနယ်ဒေသကမဲဆန္ဒရှင်တွေကိုဆွဲဆောင်နိုင်တယ်လို့မြင်ကြပါတယ်။
ဗာဂျီးနီးယားတက္ကသိုလ်ကနိုင်ငံရေးသိပ္ပံပေါမောက်ခဂျနီဖာလောလက်စ်က
A progressive who's been able to win
သူကတုံးနေအနီအောင် conservative ခရိုင်မှာအနိုင်ရအောင်စွမ်းဆောင်နိုင်ခဲ့တဲ့ progressive တိုးတက်တဲ့အမြင်ရှိတဲ့သူတယောက်ဖြစ်ပြီးတော့ progressive မဟုတ်တဲ့နေရာတွေမှာရောမင်းနီဆိုတာပြည်နယ်တစ်ခုလုံးမှာအနိုင်ရအောင်လုပ်နိုင်ခဲ့ပါတယ်သူကတနက်ပိုင်းဆိုင်တဲ့သူတူလည်းဖြစ်ပြီးတော့တိုက်ပွဲပြန်စစ်ပြန်တူလည်းဖြစ်တဲ့အပြင် Nebraska မှာမွေးရလူပါဒါကြောင့်သူက American အလဲပိုင်းကိုနားလေတဲ့သူတယောက်ပ
ါဒါမဲ့နိုဝင်ဘာလမှာHarris နဲ့ Wallstone နှုတ်ဦးဟာ Republican Party သမ္မတလောင်း Donald Trump နဲ့သူ့ရဲ့လက်တွဲပေါ်ရှင်ပြိုင်ဘက် JD Vance တို့နဲ့ရှင်ပြိုင်ရမှာပါ JD Vance က
Tim Walz's record is a joke
Tim Walz ရဲ့လှုပ်ဆောင်ချက်မှတ်တမ်းကဟာတာပါပဲ American ဆွေရတစ်ဖွဲ့လုံးဘယ်စစ်မှာပဲကြီးကြီးသူကလက်ဝဲအကျဆုံးဆွေးရောက်တယောက်ဖြစ်ပါတယ် Tim Walz ကိုယူလိုက်တာကဘာကိုပြနေလဲဆိုရင် Kamala Harris ဟာသူ့ပါတီကလက်ဝဲစိုးနေရဲ့လူလားချက်တွေကိုဖြစ်ပြီးလိုက်တာပဲဖြစ်ပြီးတော့ဒါမျိုးပဲသူအမြဲလုပ်နေတာပါ
Harris မဲဆယ်အဖွဲ့က Walz ကိုဒုသမ္မတလောင်းအဖြစ်တရားဝင်မကြေညာခင်မှာပဲ Trump မဲဆယ်အဖွဲ့ကသူ့ကို NDA များတဲ့ Liberal အစွန်းရောက်တယောက်အဖြစ်သတ်မှတ်ကြေညာခဲ့ပါတယ် Trump နဲ့ Vance တို့ကိုလူထူးဆန်းပုံမှန်မဟုတ်တဲ့သူတွေအဖြစ် Walz ကထိထိရောက်ရောက်တိုက်ခိုက်ပြီးသူ့ရဲ့ပုံရိပ်ကိုမြင့်တင်လာတာပါ American မဲဆန္ဒရှင်တွေကြားသူ့ဘာသူမိတ်ဆက်ဖို့အချိန်သုံးလာရပါတယ်Pennsylvania ပြည်နယ်မဲဆန္ဒရှင်တဦးဖြစ်တဲ့ Kim Brown က
I don't know too much about him.
သူ့အကြောင်းတိတ်မသိပါဘူး။ဒါပေမဲ့အခုသူ့ကိုရွေးလိုက်တာကြောင့်သူ့အကြောင်းကိုသိအောင်လုပ်မှာပါ
။အဓိကကြားတဲ့အကျိအနယ်ရှင်ပြန်ရမယ့်ပြည်နယ်တွေမှာ Harris နဲ့ Walz တို့ဟာလှည့်လည်စီးယုံကြမှာဖြစ်ပြီး Pennsylvania ပြည်နယ် Philadelphia မြို့မှာတော့အင်္ဂါနေ့ညနေမှာစတင်မှာပါခင်ဗျာ
။ခုတော့မြန်မာနိုင်ငံတွင်းကတိုက်ပွဲတွေအခြေအနေကိုကြည့်ကြရအောင်ပါရှင်။ကာကွယ်ရေးတပ်ဖွဲ့တွေထင်းချုံချောင်းကြီးညာထားတဲ့စင်ကူးမြို့နယ်တဲချေရွာတွေကိုစစ်ကောင်စီရဲ့သုံးရက်ဆက်တိုက်လေးချောင်းတိုက်ခိုက်မှုအတွင်းဒေသခံတရာစင်ကျော်တေဆုံတယ်လို့ဒေသခံတို့ကပြောပါတယ်။မေဒီယာမြို့နယ်အထက်မှာလည်းစစ်ကောင်စီရဲ့လေးချောင်းတိုက်ခိုက်မှုကြောင့်ဒေသခံ၃ဦးထိခိုက်ဒဏ်ရာရတယ်လို့ပြောကြပါတယ်။စင်ကူးနဲ့မေဒီယာနယ်တဲကလေးချောင်းတိုက်ခိုက်ခံရမှုအခြေအနေရန်ကုန်ကသတင်းပေးပို့ချက်ကိုတော့ဦးတင်မောင်တန်းကပြောပြထားပါတယ်ရှင်။
ဒေသကကာကွယ်ရေးတပ်ဖွဲ့တွေထိန်းချုပ်လိုက်ကြောင်းကြေညာထားတဲ့စင်ကူမြို့နယ်တဲကလက်ပံလာကြေးရွာကိုဩဂုတ်လ6ရက်မနေ့နှစ်နာရီကစစ်ကောင်စီဘက်ကလေးချောင်းတိုက်ခိုက်လို့တူးတေဆုံးခဲ့တယ်လို့ဒေသခံတွေကပြောပါတယ်။ဩဂုတ်လ4ရက်နဲ့5ရက်နေ့တွေမှာလဲကန်တောင်ကြေးရွာနဲ့နှွေယုံကြေးရွာတို့ဘုံကျဲတိုက်ခိုက်ခံရလို့ကလင်းငယ်တွေအပေါင်းဝင်7ဦးတေဆုံးပြီး19ဦးထိခိုက်ဒဏ်ရာရရှိတယ်လို့ဒေသခံတွေကဆိုပါတယ်။စင်ကူမြို့နယ်အတွင်းကြေးရွာတွေကိုစစ်ကောင်စီဘက်က3ရက်ဆက်တိုက်လေးချောင်းကနေတိုက်ခိုက်ခဲ့တာလို့မန္တလေးပြည်သူ့ကာကွယ်တပ်ဖွဲ့ပြောရေးဆိုခွင့်ရှိသူကပြောပါတယ်
။စင်ကူးမျိုးနယ်လက်ပံလာရွာကိုမနက်နံနာရီဝင်းကျင်မှာလေးချောင်းတိုက်ခိုက်မှုပြုလုပ်ခဲ့တာဖြစ်ပါလေ။ဘုံနှလုံးကျဲကျခဲ့ပြီးတော့ပြည်သူတို့အသက်သေဆုံးခဲ့ပါလေ။စစ်ကောင်စီအနေနဲ့ဒီပြည်သူကိုပြစ်မှတ်ထားပြီးတော့လေးချောင်းတိုက်ခိုက်မှုတွေပြုလုပ်နေတာဟာစစ်တပ်တပ်အနေနဲ့ဂုံတိတ်ခအခင်းမဲ့ဆုံးတော်ရဖြစ်တယ်ဆိုတာကိုပြောချင်ပါတယ်ဗ
ျလက်ပလာကြေးရွာရဲစခန်းကိုကာကွယ်ရေးတပ်ဖွဲ့တွေကဇူလိုင်1ရက်ကဝင်ရောက်တိုက်ခိုက်ခဲ့ပြီးရဲစခန်းကိုတိုက်ခိုက်ချိန်စစ်ကောင်စီတပ်ဘက်ကလေချောင်းကဘုံကျဲခဲ့လို့ရဲစခန်းနီးနေအိမ်တွေမိလောင်ပျက်စီးခဲ့ပါသေးတယ်စစ်ကောင်စီထုတ်ပြန်ချက်မှာတော့အကြမ်းဖက်သမားတွေရဲ့လက်နက်ကြီးတွေကကြေးရွာတွေအတွင်းကြားရောက်ပောက်ကွဲတာကိုဖုံးကွယ်ဖို့အတွက်မဟုတ်မမှန်ရေးသားပြဝေတာဖြစ်တယ်လို့တုံ့ပြန်ထားပါတယ်စင်ကူးမြို့နယ်ကိုပြည်သူ့ကာကွယ်ရေးတပ်တွေကဇူလိုင်18ရက်ကရှင်းလင်းပြီးထိန်းချုပ်ကြောင်းကြေညာခဲ့သလိုအဲဒီနောက်ပိုင်းလေချောင်းနဲ့လက်နက်ကြီးအန်ရဲ့တရီထားချဖို့ဒေသခံတွေကိုအသိပေးနှိုးဆော်တာတွေလုပ်ခဲ့ပါတယ်။ဒါအပြင်စင်ကူးမြို့နယ်ကိုစစ်ကောင်စီကင်းစင်တဲ့မြို့နယ်ဖြစ်ကြေညာထားပြီးတိုက်ပွဲအတွင်းပြိမိနေတဲ့တရုတ်နိုင်ငံသား15ဦးကိုကာကွယ်ရေးတပ်ဖွဲ့တွေကနေရပ်ကိုပြန်ပို့ခဲ့ပါတယ်။စင်ကူးမြို့နယ်နဲ့ကဲရဲမှာရှိတဲ့မေရီယာမြို့နယ်အနောက်ဘက်ချမ်းကိုလည်းတိုက်ပွဲဖြစ်တာမရှိပဲစစ်ကောင်စီလေးချောင်းကနေဘုံကျဲတိုက်ခိုက်ခဲ့တယ်လို့ဒေသခံတွေကပြောပါတယ်။အော်ဂိုလာ6ရက်နေ့လယ်ပိုင်းကမရယာမြို့နယ်အနောက်ဘက်ချမ်းရှင်းလကြီးရွာဘုံကျဲတိုက်ခိုက်ခံရတယ်လို့ဒေသခံတို့ကပြောပါတယ
်။မရယာနောက်ချမ်းကကျွန်တော်တို့မရယာမှာပေါ့သူကအရှိန်းနောက်ချမ်းရှိတာပေါ့နော်ဒီနေ့လေးချောင်းတိုက်ခိုက်လို့ကအနောက်ချမ်းလို့ခေါ်ပါဘူးဗျာ။တိုက်ပွဲဖြစ်တဲ့နေရာမှာသူကအကြောင်းမဲ့လို့ခေါ်တာရှင်းလလို့ခေါ်နေကြတာ။နှစ်နာရီ50တိပေါ့ဗျာ၃နာရီနှစ်နာရီ၃ဝန်းကျင်အောင်ပေါ့။ဒါကကနေတက်လာတဲ့ဝိုင်းကတည်းကအဲ့မရယာနောက်ချမ်းပေါ့နော်ဒီနေ့ရှိတကဒီကံယူတစ်လျှောက်လေးတို့ဒီကံတစ်ဆိုင်မလို့ဝင်အဓိကတော့ရှင်းလိုက်ရအောင်လို့ခေါ်လေကြာရှင်းလိုက်ရအောင်လို့အဓိကထားလို့ပြောနေတယ်ဒါနဲ့အထူးခိုက်ကြတော့ဒီလိုတော့ထိကြပေါ့နော် တုံးမှုထားရဆိုပေမဲ့ဒီလေကြောင်းမှာတော်တော်ကြောက်နေရပါဘူး။သူတို့ကဒီလိုအခုနောက်ပိုင်းဆိုရင်ကျွန်တော်စင်လူမာရီယာလို့နှစ်ခုစလုံးကိုသူကာကွယ်တဲ့ဘက်ကိုတုံးမှုထားနေနေလို့အကြောင်းမဲ့ဒါမှတိုက်ပွဲမဖြစ်ပဲနဲ့လေကြောင်းတက်ခဲမှုလုပ်နေရဆိုပြည်ပြည်နေနေတော့ဒီလေကြောင်းတက်ခဲမှုကိုစိုးရိမ်နေရတော့ဗျာ
။မာရီယာပြုတ်တယ်လဲမှာစီရေးတက်မှာပြီးတိုက်ပွဲဖြစ်နေတဲ့ဆိုပေမဲ့မရယာနောက်ဖက်ချမ်းကြီးရွာတွေမှာပဲတိုက်ပွဲတွေဖြစ်နေပြီးအခုတိုက်ခိုက်ခံရတဲ့ရှင်လရွာရှိရာမရယာရှိဘက်ချမ်းမှာတိုက်ပွဲဖြစ်တာမရှိဘူးလို့ဒေသခံတွေကပြောကြပါတယ်။ပြီးခဲ့တဲ့အော်ဟုလာတရက်ကလည်းအောင်ချမ်းသာကြီးရွာကိုစစ်ကောင်စီတပ်ဘက်ကပြစ်ခတ်တဲ့လက်နက်ကြီးကြားရောက်ပောက်ကွဲလို့ဒေသခံအရသာ3ဦးသေဆုံးပြီး5ဦးထိခိုက်ဒဏ်ရာခဲ့ပါသေးတယ်။စင်ကူးနဲ့မရယာနယ်ကိုလေကြောင်းတိုက်ခိုက်တာတွေနဲ့ပတ်သက်လို့စစ်ကောင်စီဘက်ကတဆုံးတရာထုတ်ပြန်ပြောဆိုတာမရှိသေးပါဘူး။
ကျန်းပြည်နယ်ဒေသအခေါ်ကင်းနီပြည်နယ်ရှမ်းပြည်တောင်ပိုင်းမှာစစ်ကောင်စီတပ်နဲ့ကင်းနီပူးပေါင်းတပ်ဖွဲ့တွေကြားဂျူဂျာဂျူဂျာတိုက်ပွဲဆက်ရှိတယ်လို့ကင်းနီပြည်ဂျာကာလာအုပ်ချုပ်ရေးကောင်စီ ICE က VOA ကိုပြောပါတယ်။တော်လိုင်းရဲ့အင်အားစုတွေထိန်းချုပ်ထားတဲ့နေပြည်တော်တွေစစ်ကောင်စီတပ်တွေဝင်ရောက်လာတာကြောင့်နေ့စဉ်ဆိုသလိုတိုက်ပွဲဖြစ်ပွားနေတာလို့လည်းပြောပါတယ်။ကင်းနီနဲ့ရှမ်းပြည်တောင်ပိုင်းကစစ်ရေးအခြေအနေနောက်ဆုံးရသတင်းပေးပို့ချက်ကိုတော့နန်းလောင်ပြောပြပေးပါမယ်ရှင်။
ကရင်နီပြည်နယ်လွိုက်ကော်နဲ့ရှမ်းပြည်တောင်ပိုင်းဖဲခုံပင်လောင်မြို့ဘက်မှာနေ့စဉ်ဆိုသလိုဂျူဂျာဂျူဂျာနှစ်ဖက်တိုက်ပွဲဆက်ဖြစ်နေတယ်လို့ကရင်နီပြည်ကြားကာလာအုပ်ချုပ်ရေးကောင်စီ ICE အတွင်ရဲ့မှုနဲ့ကိုပညာကဩဂုတ်လ5ရက်ညနေပိုင်းမှာ VOA ကိုပြောပါတယ်ကရင်နီတော်လှန်ရေးအင်အားစုဖက်ကထိန်းချုပ်ထားတဲ့နယ်မြေတဲ့စစ်ကောင်စီတပ်တွေဝင်ရောက်ပြီးတော့စစ်ကြောင်းထိုးလာတာကြောင့်တိုက်ပွဲတွေဖြစ်နေတာလို့ဆိုပါတယ်
တဲ့ပွဲကတော့ကွန်မြူပေါ်မှာကတော့ဂျူဂျာဂျူဂျာတော့ရတဲ့အချိန်လို့ပေါ့နော်တကယ်ကိုတပ်ပွဲကြီးတွေတချို့ရဲ့ဒီမှာဖြစ်တယ်တချို့ရဲ့ကတော့ဂျောဂျာရှိတယ်နောက်စစ်ကောင်စီတပ်ကလည်းဒီဘက်ကရှစ်ဖက်ချမ်းပေါ့နော်တချို့စစ်ရှောင်းစခန်းရှိတဲ့နေရာဘက်ကိုလည်းစစ်ကြောင်းတွေထိုးလာတယ်ရှိတော့ပေါ့နော်အဲ့တော့ကျွန်တော်တို့ကလည်းမြို့တွင်းတချို့လူတွေရဲ့ဒီကင်းစခန်းတွေကိုဝင်တိုက်တာရှိသလိုသူတို့ကလည်းကျွန်တော်တို့ထိန်းချုပ်တဲ့တချို့နေမြေအထက်ကိုလည်းဝင်လာတာရှိတော့ပေါ့နော်တူတူပြားကူတူပြားသူကိုတက်လိုက်သူဆုတ်လိုက်အလူမျိုးပုံစံမျိုးကတော့ရတန်းရှိနေပါပဲ
စစ်ကောင်စီဘက်ကလေရင်ရော drone ဘုံးနဲ့ပါအသုံးပြုတိုက်ခိုက်နေတယ်လို့ ICE အတွင်းရင်းမှုနဲ့ကိုပညာကပြောပါတယ
်အဲ့တော့တချို့ရက်တွေမှာကတော့လေရင်ဘုံးကျတာရှိလို့တချို့ရက်တွေကတော့ drone နဲ့ကျတာရှိတချို့ကတော့တချို့ရက်တွေကတော့ပေါ့တင်းတင်းငင်နေပေါ့နော်ဒီပုံစံရှိပါတယ်လော့ဇယ်ကတော့ဒီလက်ကောမျိုးအပြင်တချို့မြို့နယ်မှာလည်းဂျူဂျာဂျူဂျာဖြစ်တွေ့မှုတွေရှိပါတယ်အထူးသဖြင့်ကျွန်တော်ရှမ်းနဲ့ကျွန်တော်ကီနီနယ်စပ်မှာလည်းစီရီယာကလည်းပြောလို့မရတဲ့အချင်းတွေပေါ့နော်ဟိုအလုံးတည်တဲ့အတိုင်းပဲဒီခင်တွေပလက်ထုတ်ဟာလို့ရှိပေါ့နော
်ပြီးခဲ့တဲ့ဂျွန်လဆောင်းမိုင်းကလေးကလွှတ်ကော်မြုပ်ဖက်ကိုစစ်ကောင်စီတပ်ကအင်အားဖြည့်တင်ပြီးတော့နေရာအနှံ့စစ်ကြောင်းထိုးလာတာကြောင့်ဂျွန်လနဲ့ဇူလိုင်လအတွင်းကရင်နီတော်လှန်ရေးပူးပေါင်းတပ်ဖွဲ့တွေတံပြန်တိုက်ခိုက်နေတယ်လို့ကရင်နီအမျိုးသားများကာကွယ်ရေးတပ် KNDF ကဩဂုတ်လ3ရက်နေ့မှာထုတ်ပြန်ထားပါတယ်အလားတူရှမ်းပြည်တောင်ပိုင်းပင်လောင်မြို့နယ်ဆောင်းပြောင်းနောင်ဝိုးဘက်ကိုစစ်ကောင်စီတပ်နဲ့ PNO ပြည်သူ့စစ်အဖွဲ့တွေစစ်ကြောင်းဖြန့်ထိုးစစ်ဆင်လာတာကြောင့်ဇွန်လ15ရက်ကနေဇူလိုင်လ15ရက်နေ့အထိနှစ်ဖက်တိုက်ပွဲတွေရှိခဲ့ပြီးတော့ဇူလိုင်လလယ်မှာဖဲခုံမြို့နယ်ထဲတိုက်ပွဲပြင်းထန်ခဲ့တယ်လို့လည်း KNDF ကပြောပါတယ်တိုက်ပွဲအတွင်းစစ်ကောင်စီတပ်ရဲ့လက်နက်ကြီးနဲ့ drone bomb တိုက်ခတ်မှုကြောင့်အရတား၅ဦးသေဆုံးရသလိုစစ်ရှောင်းနေအိမ်နဲ့ဒေသခံနေအိမ်တရားဝန်းကျင်ပျက်စီးသွားတယ်လို့ကရင်နီအမျိုးသားများကာကွယ်ရေးတပ် KNDF ဗဟိုပြန်ကြားရေးတာဝန်ရှိသူတာအဲဆိုးကပြောပါတယ
်ဒီသူနေအိမ်ကတော့60နော်စစ်ရှောင်းနေအိမ်ကတော့5လုံးပေါ့ဆိုတော့65လုံးကြီးစစ်ကောင်စီရဲ့လက်နက်ကြီးတွေရောဘုံချလာတဲ့ကြောင်ကောတာကိုပျက်စီးရတာရှိပါတယ်ဒီသူရဲ့တိကျတင်ဆုံးမှုကတော့ဒါကိုစစ်ကောင်စီရဲ့လက်နက်ကြီးရဲ့ဘုံ drone ဘုံချမှုတွေကြောင့်ပေါ့နော်ဒီသူအားလုံးတည်ဆုံးခဲ့ရပါတယ်
တိုက်ပွဲတွေအတွင်းမှာလက်နက်ခဲယမ်း30ကျော်နဲ့ဆက်ဆက်ပစ္စည်းတွေတင်စီရမိပြီးတော့စစ်ကောင်စီဘက်က50ထက်မနည်းသေဆုံးတယ်လို့လဲ KNDF ဗဟိုပြန်ကြားရေးတာဝန်ရှိသူတာအဲဆိုးကပြောပါတယ်ပင်လောင်းနယ်ဆောင်းပြောင်းကျေးရွာအုပ်စုတိုက်ပွဲမှာတော့အထိုင်စခန်းကုန်းတစ်ခုနဲ့ရဲစခန်းကိုတင်ပိုက်မိရှို့ရှင်းလင်းခဲ့ပြီးဖဲခုံမြို့နယ်ဆက်ကစစ်ကောင်စီနဲ့ PNO ပြည်သူ့စစ်အဖွဲ့ရဲ့စခန်းကုန်းတစ်ခုနဲ့စစ်ဆင်ရေးဂိတ်ကိုမိရှို့ရှင်းလင်းခဲ့ကြောင်းလဲ KNDF ကဆိုပါတယ်ဒါနဲ့ပတ်သက်လို့စစ်ကောင်စီဘက်ကထုတ်ပြန်ပြောဆိုတာတော့မရှိသေးပါဘူ
း။ American ပြည်သူ့နယူးယောက်မြို့မှာရှိတဲ့အပြစ်ကလပ်တစ်ခုမှာတော့ဗုဒ္ဓဦးနေတိုင်းလူပေါင်းရာချီစုဝေးပြီးပြေးကြပါတယ်။ သူတို့ဟာကိုခန္ဓာချမ်းခံရေးအတွက်သာမဟုတ်ဘဲအချစ်ရှာဖွေနေကြသူတွေဖြစ်ပါတယ်။သုံးပိုင်းအကွာအဝေးပြေးပြီးတဲ့နောက်ပိုင်းရက်ွက်ဘီယာဘားတွေမှာကလပ်အဖွဲ့ဝင်တွေအနေနဲ့အားယူကြပြီးသူတို့အနေနဲ့အဲ့ဒီမှာပဲချစ်သူဒါမှမဟုတ်လေတငယ်ချင်းအစ်စ်တွေကိုမိတ်ဖွဲ့ရှာပေးကြပါတယ်။ဂျွန်စုသတင်းပေးပို့ထားတာကိုတော့ကိုစံကျော်ပြောပြထားပါတယ်ရှင်။
online ကနေတဆင့်ကြင်အားဖက်ချတဲ့ mobile application တွေကိုတုံးပြီး online dating လုပ်နေတာနှစ်ပေါင်းများစွာရှိပါပြီ။ New York မြို့ကန်တွေကတော့ mobile application တွေအစားအပြည့်အစုံမှာပါဝင်ပြီးချစ်သူရှာနေကြပါတယ်
။ So I decided
dating application တွေကနေနားထားမယ်လို့ပြီးခဲ့တဲ့နေထောင်လုံးကဆုံးဖြတ်ခဲ့ပါတယ်။အဆင်မပြေဘူးလေ။ဒီလိုအစုံနဲ့ကြတော့ပျော်စရာကောင်းပြီးထူးခြားတဲ့နည်းလမ်းနဲ့လူသစ်တွေနဲ့တွေ့ဖြစ်တယ်။
2022ကနေ2023ခုနှစ်အတွင်းအမေရိကန်ပြည်ထောင်စုတဝန်းမှာအားကစားလုပ်ရင်းချစ်သူရှာတဲ့ပွဲတွေကိုတက်တဲ့သူ135ရာခိုင်နှုန်းတိုးလာတာကိုတွေ့ရကြောင်း online ကနေတဆင့်လက်မှတ်ရောင်းဝယ်တဲ့ company Eventbrite ရဲ့ထုတ်ပြန်တဲ့အချက်အလက်မှာဖော်ပြထားပါတယ်။နယူးယောက်မြို့မန်ဟတန်အရက်က Washington Square ပန်းခြံမှာဗုဒ္ဓဦးနဲ့ညနေတိုင်းလူတွေစုဝေးပြေးကြရင်ချစ်သူရှာတဲ့ပွဲ Lunch Run Club ခေတ်စားနေပါတယ်။ပိုအဆင်ပြေပြေအောင်သွဲလုံနိုင်အောင်တီးတန့်အင်ဂျီအယောင်တွေခွဲဝတ်ကြဖို့လည်းအကြံပြုထားပါတယ
်
နယူးယောက်မြို့ကလူတိုင်းအနက်ရအဝတ်တွေရှိကြတယ်နယူးယောက်မြို့ရဲ့ဝစ်ဆောင်ယူနီဖောင်းလိုတော်ဖြစ်နေတော့ဒီအပြည့်အုပ်စုကိုလာပြီးတော့ကိုကလူလွတ်ဆိုရင်အနက်ရဝတ်ပါလို့ပြောထားပါတယ်ကိုမှချစ်သူရှိပြီးသားဆိုပေမဲ့ဒီအုပ်စုမှာပါဝင်ခြင်းနဲ့မိတ်ဆွေတငယ်ချင်းပဲရှာခြင်းနဲ့ချစ်သူရှာခြင်းတာမဟုတ်ဘူးဆိုရင်တော့အခြားအယောင်အင်ဂျီဝတ်ပါလို့ပြောထားပါတယ်
ဒီလိုအပြည့်အစုံမှာပါဝင်သူအများစုက mobile dating app တွေကိုစိတ်ကုံလာကြတာလို့အောင်သွယ်ရေးရကြွမ်းကျင်သူတွေရဲ့စစ်တမ်းတစ်ခုမှပေါ်ပြထားပါတယ
် I think there's some disenchantment with
dating app တွေပေါ်မှာစိတ်ကုံလာရလို့ထင်ပါတယ်ရွေးချယ်စရာရှိပေမဲ့လည်းအကောင်ဆုံးရွေးချယ်စရာမဟုတ်မှန်းတော့ခံစားရပါတယ်မြန်မြန်အောင်သွယ်လုပ်ပြီးတာမျိုးလူချင်းတွေ့တဲ့ပွဲဝါဒနာချင်းတူတဲ့သူတွေစုတဲ့ပွဲမျိုးမှာဆိုရင်ဖုန်းကနေတဆင်မဟုတ်ဘဲနဲ့လူချင်းတွေ့ရတော့ဆက်ဆက်ချင်းမှာစကားပြောပြပြီးတော့ချိတ်ဆက်မိကြပါတယ်
။အားကစားနဲ့ဆက်ဆက်ပြီးချစ်သူရှာတဲ့ app ကိုတည်ထောင်ရင် Lunch Run Club ချစ်သူရှာအပြည့်အစုံစတင်ဖို့တည်ထောင်သူ Tik 6ကစစ်ကူးရခဲ့ပါတယ်။ဆက်ဆက်ရင်းတုံးကတော့အယောက်30ပဲရှိခဲ့ရပါနဲ့ဒီနေ့အစောပိုင်းအထိအချက်လက်အရလူအယောက်1100ကျော်ပါဝင်ပြေးနေကြပါပြီ
။ New York မြို့မှာလူလွတ်တွေအများဆုံးတက်ရောက်တဲ့ပွဲဖြစ်သတင်းပတ်တိုင်းကျွန်တော်တို့စမ်းချင်းချိုးနေပြီးတော့လူတွေလည်းဆက်တိုးနေသေးပါ
သုံးပိုင်းတော့ပြရတယ်ဆိုပေမဲ့ဒီလောက်မွေးပဲလမ်းလျှောက်ပြီးလဲပါဝင်လို့ရပြီးပြီးရင်တော့အနီးအနားကဘားဆိုင်တွေမှာထိုင်ရင်းမိတ်ဖွဲ့နိုင်ကြပါတယ
် And then the big event is
#beersafter ဆိုတဲ့ပွဲကတော့အကြီးဆုံးပါကျမတို့အားလုံးဘားဆိုင်တစ်ခုထဲမှာစုကြပြီးမိတ်ဖွဲ့ကြပါတယ်အရန်ကောင်းပါတယ
်စိတ်ဝင်စားမှုတူတဲ့သူချင်းတွေ့တာကကောင်းမွန်တဲ့နေပဲလို့ Boston တက္ကသိုလ်က Catherine Cordio တို့ကပြောပါတယ
် I think there's longevity and
ကြီးတာပဲဖြစ်ဖြစ်စိတ်ရှိုးသွားကြည့်တာပဲဖြစ်ဖြစ်ဘီယာသွားတောက်ကြတာပဲဖြစ်ဖြစ်စိတ်ဝင်စားရခြင်းတူတဲ့သူချင်းချင်းချိတ်ဆက်မိရယ်ဆိုရင်မိတ်ဆွေတက်တန်းကပို့ပြီးတော့ရှေ့မယ်လို့လည်းထင်ပါတယ
်2022ကနေ2023ခုနှစ်အထိ American ပြည်ထောင်စုမှာလူချင်းတွေ့အောင်သွယ်လုပ်တဲ့ပွဲတွေကိုတက်တဲ့သူ40နှစ်ရာခိုင်နှုန်းတိုးလာကြောင်း Eventbrite Company ရဲ့အချက်အလက်မှာဖော်ပြထားပါတယ်ခင်ဗျာ
VOA American တန်ကနေ့စဉ်တင်ဆက်ပေးနေတဲ့နောက်ဆုံးရကမ္ဘာနဲ့မြန်မာသတင်းတွေသတင်းဆောင်မတွေကိုအီးမေးလ်သတင်းလောင်အဖြစ်နဲ့ VOA ပေးသက်တေစီကိုနေ့စဉ်အရောက်ပို့ပေးနေပါတယ်ရှင်။အခုဆိုရင်ဒီအီးမေးလ်သတင်းလောင်ကို Facebook စာမျက်နှာကနေပြီးတော့လွဲ့လွဲ့ကူကူတောင်းယူနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့ VOA မြန်မာဝိုင်း Facebook စာမျက်နှာမှာ Sign up ဆိုတဲ့အပြရန်အတန်းလေးကိုနှိပ်လိုက်ရင်အလိုလျောက်ကျမတို့ရဲ့ Internet ပင်မစာမျက်နှာပေါ်ကအီးမေးလ်သတင်းလောင်တောင်းယူနိုင်တဲ့နေရာကိုရောက်ရှိပါတယ်။ပြည်မြန်မာဝိုင်းပင်မစာမျက်နှာမှာဆိုရင်လည်းသတင်းတွေအောက်မှာဝန်ဆောင်မှုများဆိုတဲ့ခေါင်းစဉ်နဲ့နေ့စဉ်အီးမေးလ်သတင်းလွှာဆိုတဲ့စာသားလေးတွေ့ရင်တော့အဲ့ကနေပြီးတော့အီးမေးလ်သတင်းလွှာတောင်းယူနိုင်ပါတယ်။နောက်တနည်းကတော့ VOA မြန်မာအီးမေးလ်လိပ်စာ bambi@voanews.com ဒါမှမဟုတ်ရင်လည်း VOA မြန်မာ Facebook Messenger ကနေပြီးတော့ကိုယ့်ရဲ့အီးမေးလ်လိပ်စာကိုရေးပို့လိုက်ပါနော်။အီးမေးလ်လိပ်စာကိုတေချာမှတ်အောင်ရေးပို့ဖို့တော့လိုပါသေးတယ်။နေ့စဉ်တနေ့နှစ်ချိန်ပို့ပေးနေတဲ့အီးမေးလ်သတင်းတော်ကသတင်းကောင်းစဉ်တွေနဲ့သတင်းအချင်းချုပ်ကိုတစုတစည်းနဲ့ရရှိနိုင်အောင်လို့စီစဉ်ပေးထားပါတယ်။ VOA ပြည်သက်အတွက်သတင်းတွေကိုရေဒီယိုရုပ်မြင်သံကြားနဲ့အင်တာနက်တို့ကနေအရောက်ပို့ပေးနေပါတယ်ရှင
်။မင်္ဂလာမနက်ခင်ဗျာရှင်။ VOA American အတန်းရဲ့2024ခုနှစ်ဩဂုတ်လ9ရက်ပုတ်ထုနေ့မနက်ခင်းအစီအစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်။အခုဒုတိယပိုင်းမှာတော့မြေကြီးဩဇာယူကရိန်းမြန်မာနိုင်ရှင်ချက်အမေရိကန်နိုင်ငံရေးအကြောင်းတိကောင်းစရာနဲ့ကမ္ဘာတစ်လွှာခီးသွွားအစီအစဉ်တို့ကိုထုတ်လွှင့်မှာဖြစ်ပါတယ်။အရင်ဆုံးတော့မြေကြီးဩဇာအစီအစဉ်မှာရှင်။ စိုက်ပျိုးရေးနဲ့ပတ်သက်ပြီးမြန်မာနိုင်ငံမှာမူလအတန်းကနေအထက်တန်းအထိကျောင်းသင်ခန်းစာတွေထဲမှာထည့်သွင်းထားတာတွေရှိပေမဲ့ဘာသာရပ်တစ်ခုအနေနဲ့လက်တွေ့ချက်ချပေါင်းဆက်ထားတာမျိုးမရှိသေးပါဘူး။ဒါနဲ့ပတ်သက်ပြီးကိုခင်မောင်ဆွေမင်းကဒီသတင်းပတ်မြေကြီးဩဇာအစီအစဉ်မှာအခုလိုစူးစီးတင်ဆက်ထားပါတယ်ရှင်။
မြန်မာနိုင်ငံမှာမူလတန်းကနေအထက်တန်းအထိကျောင်းပညာရေးမှာစိုက်ပျိုးရေးနဲ့ပတ်သက်ပြီးထည့်သွင်းသင်ကြားတာတွေရှိပေမဲ့ဘာသာရပ်တစ်ခုအနေနဲ့တော့ပြဋ္ဌာန်းသင်ကြားတာမရှိသေးပါဘူး။ဒါအပြင်ကျောင်းတွေမှာစိုက်ပျိုးရေးကိုကျောင်းသားတွေစိတ်ဝင်စားလာအောင်လက်တွေ့လှုပ်ဆောင်တာကလည်းအလွန်နှေးပါလွန်ပါတယ်။ဒါနဲ့ပတ်သက်ပြီးကုလသမဂ္ဂစိုက်ပျိုးရေးနဲ့အစားအစာအဖွဲ့ FAO မှာတာဝန်ထမ်းဆောင်ခဲ့သူလည်းဖြစ်ရေစင်းစိုက်ပျိုးရေးတက္ကသိုလ်ဆင်းလည်းဖြစ်သူကိုထက်စော်ထွန်းကအခုလိုပြောပါတယ်။
စိုက်ပျိုးရေးကတော့ကျွန်တော်ညမာနိုင်ငံအတွက်ဆိုတာအရေးကြီးဆုံးလို့ကျွန်တော်တို့ပြောလို့ရတယ်ပေါ့နော်ကျွန်တော်တို့ရဲ့ပညာရေးစနစ်မှာပေါ့နော်ကိုရန်ဆယ်တန်းရောက်မှသာဒါနည်းနည်းလေးကျွန်တော်တို့ဒီအပင်ကြီးရဲ့အကြောင်းကိုပေါ့နော်သိပ္ပံနည်းကျသူတို့ထည့်ထားတဲ့ဟာလေးတွေကျွန်တော်တို့စလေ့လာရတယ်ပေါ့နော်ပြီးမှဆွေးနွေးတာရေစင်းတက်ကသူတက်ခဲ့လို့တာပေါ့နော်ဒီဟာတွေတက်ပြီးတော့သူတို့ရဲ့ဟာတွေကိုအသေးစိတ်သင်ရတာတကယ်တမ်းကမူလတန်းအလယ်တန်းအထက်တန်းမှာကျွန်တော်တို့ကတေချာပေါ့နော်စနစ်တကျသူတို့ရဲ့ level အလိုက်အညီပေါ့နော်တင်ယိုလေးတွေချွဲပြီးတော့ကျွန်တော်တို့ညမာနိုင်ငံမှာလုပ်တင်နေပေါ့နော်လူတွေကတော့ဒီစိုက်ပျိုးရေးအားလုံးနဲ့ရင်းနှီးနေပေမဲ့တကယ်လက်တွေ့မပါတဲ့အခါမှာပေါ့နော်စောက်ထဲမှာပဲဖတ်လျာတာတို့မှတ်လျာတာတို့ဒီလောက်နဲ့ပဲကြောဖြတ်ခဲ့တာဖြစ်တဲ့အတွက်ကြောင့်ပေါ့နော်ကျွန်တော်တို့ညမာနိုင်ငံမှာစကားတက်ကတော့မရောက်ခင်မှာဒါအားလုံးထိတွေ့အောင်ပေါ့နော်စနစ်တကျပြထမ်းပြီးတော့ပေါ့နော်လက်တွေ့ပါတဲ့လှုပ်ဆောင်ပေးမယ်ဆိုရင်တော့ကျွန်တော်တို့ညမာနိုင်ငံရဲ့လူငယ်တွေဒီလူကြီးဖြစ်လာတဲ့အခါမှာပေါ့နော်ကျွန်တော်စိုက်ပျိုးရေးနဲ့ပို့ပြီးတော့ရင်းနှီးချောင်းဝင်နိုင်မယ်လို့ကျွန်တော်ကတော့ယူဆတယ်ပေါ့နော်
ကျောင်းတွေမှာစိုက်ပျိုးရေးနဲ့ပတ်သက်ပြီးကျောင်းသားတွေကိုသင်ကြားတဲ့လက်တွေ့အစီအစဉ်တွေမပါရှိတဲ့အတွက်ကျောင်းသားတွေဟာလည်းစိုက်ပျိုးရေးကိုအာယုံထဲမှာမထည့်သွင်းတော့ပဲစိတ်ဝင်စားမှုမရှိကြပါဘူး။နိုင်ငံရဲ့အဓိကစီးပွားရေးဟာစိုက်ပျိုးရေးဆိုတာကိုတောင်မှသတိပြုမိခြင်းမရှိကြတော့ပါဘူး။အဲ့ဒီအတွက်ကျောင်းသားအများစုဟာအထက်တန်းအောင်ရင်ဝါဒနာပါရာမပါရာထက်အမှတ်စရင်ပေါ်မူတည်ပြီးသက်ဆိုင်ရာအစစ်မြင့်ပညာရပ်ဘာသာရပ်တွေကိုရွေးချယ်ကြပါတယ်။နိုင်ငံရဲ့အဓိကအစည်းအဝေးဖြစ်တဲ့စိုက်ပျိုးရေးကိုမြင့်တင်ဖို့စိုက်ပျိုးရေးတက္ကသိုလ်နဲ့စိုက်ပျိုးရေးသိပ္ပံကျောင်းတွေကိုတက်ရောက်မယ်ဆိုတဲ့ရည်ရွယ်ချက်ကတိတ်မရှိကြပဲအထက်တန်းအောင်မှအရာပဲတက်ရောက်ပညာသင်ကြားကြပါတယ်တကယ်တမ်းစိုက်ပျိုးရေးကိုသာမူလတန်းကနေအထက်တန်းအထိဘာသာရပ်တစ်ခုအနေနဲ့စာတွေ့လက်တွေ့သင်ကြားကြမယ်ဆိုရင်ကျောင်းသားအလုံးဟာစိုက်ပျိုးရေးရဲ့အကျိုးကျေးဇူးကိုသိရှိကြမှာဖြစ်ပါတယ်အဲ့ဒီအတွက်ကျောင်းသူကျောင်းသားတွေကိုကျောင်းထဲမှာအတန်းအဆင့်လိုက်စိုက်ပျိုးရေးကိုလက်တွေ့နဲ့ပေါင်းစပ်သင်ကြားလာမယ်ဆိုရင်တိုင်းပြည်ရဲ့စီးပွားရေးလည်းတိုးတက်လာမယ်လမ်းကြောင်းဖြစ်တယ်လို့ FAO ရဲ့ဝန်ထမ်းဟောင်းကိုထက်စော်ထွန်းကပဲပြောပါတယ်
စိုက်ပျိုးရေးကန္တာလေးတွေကိုမူလတန်းကလေးဘဝဆိုရင်မျိုးစေ့လေးတွေစိုက်ခိုင်းမယ်ပေါ့နော်သူတို့ဘလို့အပင်ပေါက်လာလဲနောက်တစ်ခုဒီအပင်လေးတွေကနေပြီးတော့ကျွန်တော်တို့ဘလို့ကျွန်တော်တို့အသီးလေးတွေရလာမလဲပေါ့နော်မြေကွက်ငယ်လေးတွေမှာပေါ့နော်ကျောင်းဆွင်ပဲကျောင်းပဲဖြစ်ဖြစ်ပေါ့နော်မြို့မှာပဲဖြစ်ဖြစ်တော့မှာပဲဒီ school garden လေးလိုမျိုးလို့ပေါ့နော်ကျောင်းသူကျောင်းသားတွေကတော့တန်ဆရာမဦးဆောင်မှသာသူတို့ကပိုစိတ်ဝင်စားလာမယ်ပေါ့နော်အဲ့ဒီအချိန်မှာစနစ်တကျပြဋ္ဌာန်းပြီးတော့ဒီစာအုပ်ကလေးတွေနဲ့ပေါ့နော်ကျွန်တော်တို့တင်ယုံညွန့်တန်းလေးတွေနဲ့သူ့ရဲ့မူလတန်းအလိုက်အလဲတန်းအလိုက်ဟောင်းကားနည်းပဲဖြစ်ဖြစ်ကျွန်တော်တို့ဒီ school garden လေးလိုမျိုးပဲဖြစ်ဖြစ်ပေါ့နော်ဒါမျိုးလေးတွေကျွန်တော်တို့လှုပ်ဆောင်ပေးတင်တယ်ပေါ့နော်အဓိကကလေးတွေအတွက်ပေါ့နော်အကျိုးကျေးဇူးအများကြီးရှိတယ်ပေါ့နော်ဘာတွေပြောမလဲဆိုရင်ကျွန်တော်တို့ကတကယ်သူတို့လက်တွေ့ပေါ့နော်ဒီလိုအိုးလေးနဲ့ပဲစိုက်တာပဲဖြစ်ဖြစ်ကျွန်တော်တို့အဲဒီနောက်တစ်ခုကမြေခွက်ကလေးမှာရှိတဲ့အကွက်ကလေးမှာဘောင်လေးတွေလှုပ်ပြီးတော့စိုက်တာပဲဖြစ်ဖြစ်ကျွန်တော်တို့ပေါ့နော်ကျင်းလေးတွေတူးပြီးတော့စိုက်တာပဲဖြစ်ဖြစ်ပေါ့နော်ဘလို့ပဲဖြစ်ဖြစ်ကျွန်တော်တို့ကဒီသူတို့ကတကယ်ဒီစာသင်ခန်းထဲတွေမဟုတ်တော့ဘူးပေါ့နော်တဘဝကိုသိပ္ပံပညာရပ်တွေပေါ့နော်ကျွန်တော်တို့သူတို့ဘလို့အပင်ပေါက်လဲဘလို့တွေအပွင့်ပွင့်လဲဘလို့တွေတီးလာလဲဘယ်အချိန်မှာကျွန်တော်တို့ကအဲရေတွေလောင်းရလဲပေါ့နော်ပေါင်းနေတင်ရလဲဒါမျိုးလေးတွေကျွန်တော်တို့သူတို့တစ်ခက်အဲတဘဝနဲ့ထိတွေ့ပြီးတော့ကျွန်တော်တို့သူတို့ရဲ့သိပ္ပံပညာရပ်ပေါင်းချင်းအပေါ်ဂဂယူးစိုက်မိလာမယ်ပေါ့နော်ကလေးလေးတွေကငငယ်တွေရချင်းနဲ့အဲကျွန်တော်ကြီးမှဒါမျိုးတွေလောက်တာတဲ့စာရင်ပေါ့နော်အဲ့လိုဟိုငငယ်ကလေးရချင်းနဲ့ဆရာဆရာမတွေကပြုစုပြောထောင်ပြီးတော့လှုပ်လိုက်မယ်ဆိုရင်ဒါမျိုးလေးတွေရလာမယ်နောက်တစ်ခုကကျတော့သူတို့ရဲ့ဒီကန္တာလိုက်ပေါ့နော်အလဲတန်းဆိုရင်အလဲတန်းအထက်တန်းဆိုရင်အထက်တန်းသူတို့ရဲ့နေရာလေးတွေတိချသတ်မှတ်ပြီးပြီးတော့ကျွန်တော်တို့ကဒီစိုက်ပျိုးခိုင်းလိုက်မယ်ဥဆောင်ပြီးတော့ပေါ့နော်ဆက်ဆံမတွေကဥဆောင်ပြီးတော့သူတို့ရဲ့အသင်းလိုက်ဖြစ်စီအတန်းလိုက်ဖြစ်စီကျွန်တော်တို့ကသူတို့စိုက်ပျိုးခိုင်းမယ်ဆိုရင်သူတို့ရဲ့ responsibility ခေါ်တယ်ပေါ့နော်သူတို့ရဲ့တာဝန်ယူမှုတွေတယောက်နဲ့တယောက်ပေါ့နော်ဒီရဲ့အသီးနှံအထင်ကိုသူတို့ရေလောင်ရမယ်ပေါင်းတင်ရမယ်ဖြစ်အောင်လုပ်ရမယ်ဆိုတဲ့ပေါ့နော်ဒီတာဝန်ယူမှုတွေသူတို့တိုးတက်လာမယ်အဲတယောက်နဲ့တယောက်ကျွန်တော်တို့တယောက်သေးတဲ့လောက်တာမဟုတ်တော့ဘဲနဲ့ပေါ့နော်တငယ်ချင်းတွေစုပေါင်းပြီးတော့ဒီဟာလေးကိုကျွန်တော်ဖြစ် အောင်ဘယ်လိုလုပ်မလဲဆိုတဲ့ဒီတကယ်လောကကြီးရဲ့ကျွန်တော်တို့ဒီကျောင်းသင်ကန်းစာပြီးသွားရင်တကယ်ပြင်ပမှနေရတဲ့သူတို့ရဲ့ life ကိုကျွန်တော်တို့ဒီကျောင်းစာသင်ကန်းအပြင်မှာကျွန်တော်တို့ရအောင်ဖန်တီးပေးနိုင်တယ်ပေါ့နော်အကုန်လုံးကျွန်တော်တို့သူတို့လုတ်တက်လာမယ်ပေါ့နော်ငငယ်ကလေးရချင်းနဲ့ဒါမျိုးတွေအတွက်ကျွန်တော်တို့ကမရှိမဖြစ်ကျွန်တော်ကတော့လိုအပ်တယ်လို့ဒီယူဆတယ်ပေါ့နော်
တိုးတက်တဲ့နိုင်ငံအများစုမှာတော့စိုက်ပျိုးရေးကိုကျောင်းသင်ခန်းစာမှာပြဋ္ဌာန်းကြတယ်လို့ကျောင်းဝိုင်းအတွင်းမှာအသေးစားစိုက်ကင်းလေးတွေလည်းထားရှိပြီးလက်တွေ့လှုပ်ဆောင်ကြပါတယ်ဒါအပြင်အစိုးရစိုက်ပျိုးရေးဌာနပိုင်စိုက်ကင်းတွေမှာသွားရောက်လေ့လာကြတာတွေတောင်သူလယ်သမားတွေစိုက်ပျိုးချိန်ရိတ်သိမ်းချိန်တွေမှာသွားရောက်လှုပ်အားပေးကြတာတွေရှိပါတယ်မြန်မာနိုင်ငံမှာလည်းအကြောင်းသူကြောင်းသားတွေကတောင်သူလယ်သမားတွေကိုအဲ့ဒီလိုသွားရောက်ကူညီခဲ့ကြတာတွေရှိပေမဲ့တကယ်တမ်းကျတော့စစ်အစိုးရအဆက်ဆက်ကဝါရဖြန့်ချီရေးအတွက်ပဲအသုံးချခဲ့ပါတယ်အစဉ်အဆက်မြန်မာနိုင်ငံရဲ့အဓိကစီးပွားရေးလုပ်ငန်းဟာစိုက်ပျိုးရေးဖြစ်ပေမဲ့တဖြည်းဖြည်းနဲ့နှိမ့်ကျလာပါတယ်အဲ့ဒီအတွက်မြန်မာနိုင်ငံရဲ့စီးပွားရေးဟာလည်းကမ္ဘာအစင်းရဲဆုံးနိုင်ငံအဆင့်ကနေဒီကနေ့အထိရုံးမထွက်နိုင်ကြသေးပဲပိုပြီးတောင်မှဆိုးလာနေပါတယ်ကျောင်းတွေမှာစိုက်ပျိုးရေးပညာနည်းတူအဓိကနေရာကနေအားထားမခံရတာကတော့တဘာဝပတ်ဝန်းကျင်ရေးရာပဲဖြစ်ပါတယ်တကယ်တော့တဘာဝပတ်ဝန်းကျင်ရေးရာဟာစိုက်ပျိုးရေးနဲ့အဓိကဓာတ်ရိုက်သက်ဆိုင်နေပါတယ်ဒါနဲ့ပတ်သက်ပြီးတော့ကျောင်းတွေမှာလည်းအခါအားလျော်စွာသင်ကြားတာရှိပေမဲ့မူလာတန်းကနေအထက်တန်းအထိဘာသာရပ်တစ်ခုအနေနဲ့ဒီဇိုင်းမတ်မတ်တစ်ခုတည်းသင်ကြားတာလက်တွေ့လှုပ်ဆောင်ကြတာတွေမရှိသေးပါဘူးအဲ့ဒီအတွက်သဘာဝပတ်ဝန်းကျင်ရဲ့အရေးပါမှုကိုကျောင်းသားကျောင်းသူတွေကအပေါ်ယံလောက်ပဲသဘောပေါက်ကြပေမဲ့နက်နက်ရှိုင်းရှိုင်းသိရှိမှုသိမ့်မရှိကြပါဘူးဒီလိုအခြေအနေတွေကြောင့်သဘာဝပတ်ဝန်းကျင်ကိုကျောင်းသင်ခန်းစာမှာအတန်းတိုင်းဘာသာရပ်တစ်ခုအနေနဲ့တိတိကျကျပြဋ္ဌာန်းသင့်တယ်လို့မြေလက်ဒေတာကသဘာဝပတ်ဝန်းကျင်ရေးရာပညာပေးနေသူတဦးကပြောပါတယ်
မျိုးပြကြီးကကျောင်းနေတဲ့ဥမာဖြင့်ရန်ကုန်မန္တလေးတို့နေရာတွေကကျောင်းနေတဲ့နေကျောင်းနေမှာဆိုလို့ရှိရင်တော့တော်တော်များများကသဘောပေါ်ဝင်ခြင်းနဲ့နေနှစ်တယ်လို့ပြောရမှာကျောင်းဝင်းကြီးကကြီးတယ်တပင်းနေရှိတယ်အဲ့လိုစားသင်ခြင်းနေမှာဆိုရင်တပင်းနေရောက်ပေါ်ပြီးသင်ရတယ်ဆိုတော့နေထားတွေရှိတယ်ပေါ့နော်ကလေးဆိုတာပြေးလွှားနေကြတာလေဒါပေမဲ့တချို့ school တွေကြီးတယ်သုံးတက်လေးတက်အသွားဟိုမြေကြီးနဲ့လည်းမကြည့်ရဘူးကလေးကဟိုတပင်းအောင်ပါတပင်းနေပါလေကြည့်ရအောင်ပေါ့နော်သူငှက်တန်တော့မှသူတို့နားထောင်လို့မရဘူးဆိုတော့ဟိုအဲ့လိုနေထားရှိရဆိုတော့လက်တွေ့ထိတွေ့လို့ရတယ်ပတ်ဝန်းကျင်မျိုးဖန်တီးပေးဖို့လည်းလိုတယ်ပေါ့နော်သင်ရလာတယ်မဟုတ်ဘဲနဲ့လက်တွေ့လောက်ခံရမယ်ဥပမာဖြင့်အဲတင့်ပင်မျိုးစီဆိုတာဘလို့မျိုးအပင်ပေါက်လာတယ်ဟိုဘလို့မျိုးတင့်ပင်ဖြစ်အောင်ပြုစုပြောထောင်မလဲဆိုတဲ့ဟာမျိုးတယောက်မဟုတ်တော့နှစ်ယောက်သုံးယောက်ဝိုင်းပြီးတော့ပြုစုပြီးတော့ဒီပေါ်မှာတကယ်ဆိုင်ဆိုင်တာမျိုးသူနာမည်လေးနဲ့တာဝန်ယူပြီးတော့ခန်းစားချက်လေးပြန်ပြီးတော့ပြောပြခိုင်းတာမျိုးပေါ့နော်ဆိုတော့အဲ့မျိုးလေးတွေပြုစုပြောထောင်ပေးမယ်ဆိုလို့ရှိရင်သဘောပေါက်ဝင်ခြင်းကိုလည်းချစ်လာမယ်ပြီးလို့ရှိရင်သူတို့ကိုလည်းတန်ဖိုးထားလာမယ်ပေါ့ဒီတခြားနိုင်ငံတွေမှာဆိုလို့ရှိရင်လက်တွေ့လေးပါပါတယ်ပေါ့နော်မျိုးစေ့အကြောင်းလေးတွေပါတယ်ပြီးလို့ရှိရင်အပင်အကြောင်းလေးတွေပါတယ်ကိုယ်တိုင်လုံးဝရတဲ့ခန္ဓာလေးတွေလည်းပါတယ်ပေါ့နော်တီးတန်ကြီး environment အတွက်ဆိုပြီးတော့ပြတ်တန်းစာအုပ်တွေပါဒီဒါမှမဟုတ်အခန်းတစ်ခုခုအနေနဲ့ပါတယ်ဆိုလို့ရှိရင်တော့ဟိုကောင်းမယ်လို့ယူဆပါတယ
်အခုအခါမှာတော့နိုင်ငံရေးအခြေအနေအရမူလာတန်းကနေအထက်တန်းထိစာသင်ကျောင်းတွေမှာကျောင်းသားတွေနေပါကုန်တယ်လို့စိုက်ပျိုးရေးလုပ်ငန်းမှာလည်းရည်တည်နေကြတဲ့ခြေလက်တွေမှာအားကောင်းမောင်းတန်လောက်ကင်နိုင်ကြတဲ့လူငယ်တွေရှားပါကုန်ပါတယ်အများစုကစစ်မှုထမ်းဥပဒေကိုရှောင်ရှားကြသလိုရေကြီးရာမျက်နှာရာကိုထွက်ခွာတဲ့အနေနဲ့အထူးသဖြင့်ထိုင်းနဲ့တရုတ်နိုင်ငံအပါအဝင်အိမ်နီးချင်းနိုင်ငံတွေကိုတရားဝင်ရောတရားမဝင်ပါအလုသွားလုပ်ကင်ကြပါတယ်။အဲ့ဒီအတွက်လုံသားရှားပါးမှုတွေဖြစ်လာကစိုက်ပျိုးမြေတွေမှာအပြည့်အဝမစိုက်ပျိုးနိုင်ကြတော့ဘဲပတ်လတ်မြေလွတ်တွေများလာပါတယ်။အဲ့ဒီအတွက်မြန်မာနိုင်ငံရဲ့စီးပွားရေးကိုပြန်လည်ထူထောင်ဖို့အတွက်ကတော့နောက်တစ်ချိန်မှာစာသင်ကျောင်းတွေမှာကလေးကအဓိကဘာသာရပ်အနေနဲ့စာတွေ့လက်တွေ့သင်ကြားလေ့လာဖို့လိုတယ်လို့စိုက်ပျိုးရေးပညာရှင်တွေကရှုမြင်နေကြပါတယ်ခင်ဗျာ
အမေရိကန်နိုင်ငံအပါအဝင်အနောက်ဥရောပနိုင်ငံများရဲ့မရေရာတဲ့အထောက်ပံ့တွေကြောင့်ယူကရိန်းစစ်ပွဲဟာခက်ခဲခဲခဲနဲ့ဖြစ်ကျော်နေကြရပါတယ်ဂျပန်မှာလည်းရုရှားစစ်တပ်ဟာထိုးစစ်အနေနဲ့အောင်မြင်မှုရနေသလိုအကယ်၍ယူကရိန်းစစ်ပွဲကိုအမေရိကန်နဲ့ဥရောပနိုင်ငံတွေကထောက်ပံ့တာတွေရက်ခတ်မယ်ဆိုရင်ရုရှားကျူးကျော်စစ်ဟာအရှိအဟုန်မြင့်လာနိုင်တယ်လို့ယူကရိန်းစစ်မြေပြင်မှာရောက်ရှိနေတဲ့အမေရိကန်သတင်းထောက်နစ်ချိုင်တာနဲ့ယူကရိန်းမြန်မာလွတ်မြောက်ရေးတိုက်ပွဲနှိုင်းယှဉ်ချက်အစီအစဉ်ကနေတွစ်ဆုံမေးမြန်းထားတာကိုဟောင်ဆာကတင်ဆက်ထားပါတယ်ရှင်
ကဘာတဝန်းကဖြစ်ပျက်နေတဲ့တိပက္ခနဲ့စစ်ပွဲတွေကြားထဲမှာသတင်းမှန်တွေရရှိဖို့သတင်းမီဒီယာသမားတွေဟာအသက်အန္တရာယ်ကိုထက်သွက်မထားပဲခက်ခက်ခဲခဲနဲ့သတင်းယူနေကြရပါတယ်။ဒီလိုအခြေအနေတွေကြားထဲမှာပဲသတင်းယူရင်းနဲ့ဖမ်းဆီးထောင်ချခံရတဲ့သူတွေရှိသလိုဖမ်းဆီးတပ်ဖြတ်ခံရတဲ့သတင်းတောက်တွေလည်းအများကြီးရှိနေပါတယ်။
When I first came here, it was very scary. I didn't know what
to do. When I first came here, it was very scary. Palolo Bagamala Madidalo, but do not beom less or alem digewau. Through Yitara Sarigule Mapadadalu, Salon Akaya regulate the Loma Paloma Dabau. General D logo Satan Nibido Low Sound Nigebare. Papilo Lesser or Tadam Dadan Nini Bawago General Nidabau. Ema easy the Taina ni the Kanzajaga, General Logum Lochimene, Bin Yi Dragani the Kanzaja the Kulu Kanzamiware. ဒီချိန်မှာကဘာပေါ်မှာဖြစ်ပျက်နေတဲ့ဖြစ်ပျက်တွေနဲ့ပတ်သက်ပြီးတော့ချပြစီရတွေအများကြီးရှိနေပါတယ်။ဒါကြောင့်ကျွန်တော်လုံနေတဲ့လောက်ကအရေးကြီးတဲ့လောက်လို့ကိုကိုကိုခံယူထားပါတယ်။ဒါမှတကယ်ဖြစ်ပျက်နေတဲ့အရာတွေကိုလူတွေသိရှိအောင်ကူညီရရောက်တယ်လို့ကြောက်စရာကောင်းလာတဲ့ဒီစစ်ပွဲတွေတဲကဖြတ်တန်းနေရတဲ့ကျွန်တော်တို့အားအင်တစ်ခုအနေနဲ့ကူညီရလဲရောက်ပါတယ်။အခုဆိုရင် Ukraine စစ်ပွဲဟာအရန်ကိုထိလွယ်ရှလွယ်တဲ့အခြေအနေတရမှာရှိနေပါတယ်။သူတို့တွေဟာခံစစ်အနေထားပေါ်မှာရောက်ရှိနေပြီးတော့ Russia စစ်တပ်ဟာတိုက်စစ်အနေထားမှာရှိနေပါတယ်။ Russia ဘက်ကအာသာချက်တွေရှိနေတယ်လို့အနောက်နိုင်ငံတွေရဲ့ Ukraine ပေါ်အကူအညီလျှော့ချမှုကိုခွင့်ကောင်းယူပြီးတော့ Russia ကအောင်မြင်မှုတွေဇက်တိုက်ရနေပါတယ်။ ဘာပဲဖြစ်ဖြစ် American Dollar 64 တန်းကိုမကြခင်ကပဲအတည်ပြုခဲ့ပြီးတော့ American Dollar 44 တန်းကတော့ 2022 ခုနှစ်မတန်ခင်ကတည်းကအတည်ပြုပေးခဲ့ပြီးလည်းဖြစ်ပါတယ်။ ဥပမာအနေနဲ့အခုထောက်ပံ့ခဲ့တဲ့ငွေပမာဏကို ကမ္ဘာတဝန်းကပြည်ပကဖြစ်နေတဲ့နေရာကိုရောက်နေကြတဲ့သတင်းမီဒီယာသမားတွေကိုပေးကျင်တဲ့သတင်းစကားကတော့သတင်းမီဒီယာသမားတွေဟာပြတ်မှတ်အနေနဲ့ခံနေရတာကမြန်မာနိုင်ငံနိုင်ငံတွေမဟုတ်ပါဘူး။နေရာတော်တော်များများမှာတွေ့နေပါတယ်။ဥပမာမက္ဆီကိုအစ္စရေးပါလက်စတိုင်းယူကရိန်းရုရှားစတဲ့နိုင်ငံတွေကသတင်းသမားတွေလည်းအပါအဝင်ပါပဲ။ကျွန်တော်တို့ကပထမဆုံးအမှန်တရားကိုရရှိနိုင်တဲ့သူဖြစ်ပြီးတော့ဖော် စစ်ပွဲမှာပထမဆုံးသေဆုံးသွားတဲ့သူတွေဟာအမှန်တရားဖြစ်တယ်လို့ဆိုယူစကားရှိခဲ့ပါတယ်။ဒါကြောင့်သတင်းတောက်၊ရုပ်သံသတင်းတောက်၊ဓာတ်ပုံသတင်းတောက်စတဲ့သူတွေအားလုံးဟာအမှန်တရားကိုဖော်ထုတ်နေကြတဲ့လူသားတွေဖြစ်ပါတယ်။ပြည်ပခါတွေဟာအမှန်တရားကနေစတင်ဖြစ်ပေါ်တယ်လို့ပြောလို့ရပါတယ်။အဲဒီကနေတခါတလေသင်ဟာလဲပြည်ပခါတဲကိုရောက်သွားနိုင်ပါတယ်။တကဘာလုံးမှာရှိတဲ့သတင်းမီဒီယာသမားတွေသူတို့ပြည်မြန်မာနိုင်ငံထဲမှာရှိနေပြီးတော့နှိပ်စက်ညှဉ်းပန်းခံပြီးတော့ဒီလောက်ကိုလုံနေတဲ့အထူးပုဂ္ဂိုလ်တွေပဲဖြစ်ပါတယ်။ကျွန်တော်တို့လစာအများကြီးမရပါဘူး။အရန်ကိုခက်ခဲတဲ့အလုပ်တစ်ခုလည်းဖြစ်ပါတယ်။ဘာလို့ဒီလောက်ကိုဆွဆွမြဲမြဲလုံနေရသလဲလို့လူတွေကမေးကြပါတယ်။ကျွန်တော်တို့ငွေအတွက်ဒီလောက်ကိုလုံနေကြတာမဟုတ်ပါဘူး။ဒီလောက်ကကျွန်တော်တို့အတွက်ပေးရတဲ့တာဝန်တစ်ခုလို့ဖြစ်နေတာပါ။ကျွန်တော်တို့လုံချင်လို့လုံနေတဲ့အလုပ်တစ်ခုပဲဖြစ်ပါတယ်။ပြီးတော့စိတ်ထဲမှာအရှိတိုင်းပြောရရင်သတင်းမီဒီယာသမားတွေဟာလူကောင်းတွေဖြစ်ကြပါတယ်။ကျွန်တော်တို့သိတဲ့အရာတွေအတွေးအမြင်တွေကိုကမ္ဘာတစ်ဝှမ်းမှာရှိတဲ့လူတွေကိုချပြခြင်းကြပါတယ်။ကျွန်တော်တို့လူတွေသာမရှိခဲ့ဘူးဆိုရင်ကမ္ဘာကြီးကဆိုးရွားနေတဲ့နေရာကြီးတစ်ခုလို့ဖြစ်နေမှာသိကြပါတယ်။အထူးသဖြင့်မြန်မာနိုင်ငံတဲကသတင်းတောက်တွေကိုပြောချင်ပါတယ်။ဒီအလို့ဟာတကယ်ပဲခက်ခဲပါတယ်။ ဒါပေမဲ့အာနာရှင်တွေကကျွန်တော်တို့ကိုထောင်ပဲချာချာဖမ်းမဲ့ဖမ်းဖမ်းတပ်ဖြတ်မှုတွေလုပ်နေပါစေကျွန်တော်တို့နေရာမှာအစားထိုးမဲ့သူတွေရှိနေပါလားနာကျင်မှုတွေမခံကျင်စိတ်တွေနဲ့လှုပ်ရှားရုန်းကန်မှုတွေဟာတခြားသူတွေအတွက်လုံဆော်မှုတွေကြောင့်သတင်းမီဒီယာသမားတယောက်ကြသွားရင်၃ယောက်ကနေ၅ယောက်၅ယောက်ကနေ၁၀ယောက်အထိအစားထိုးပြီးတော့ပွားများလာနိုင်ပါလေကမ္ဘာတော်မှာရှိတဲ့သတင်းမီဒီယာသမားတွေဟာအတူတကွပူးပေါင်းကြဖို့လိုအပ်ပါတယ်ကျွန်တော်တို့တွေဟာထူးခြားမှုရှိတဲ့လူသားတွေဖြစ်ပြီးတော့ကျွန်တော်တို့လိုလူမျိုးတွေသာမရှိခဲ့ရင်ကမ္ဘာကြီးဟာကြောက်စရာကောင်းတဲ့နေရာတစ်ခုဖြစ်သွားလိမ့်မယ်လို့ပြောကြပါတယ်
One of us goes down, 10 more replace us. And journalists need to stick together around the world. We are a special kind of people. And without us, the world would be a scary place.
American Zin Dao Ye, Russia and Ukraine Sipwe Ha Tui Chong Ne, Trimidia Damaari Chong Tui Niya De Achenri Rigo Pyo Pya Pya Dwaara Bae Phipa Re. Narabha Si Zin Ma Le, Buru Riga Pawein Suna Jam Le Surao Sao Miya Jishu Pya Jaba. Nya, Chono Hong Saba, American Birao Zuga Ne Tinsa Pya Khe Raba.
ခုရအမေရိကန်နိုင်ငံရဲ့အကြောင်းသိကောင်းစရာအစီအစဉ်ပါရှင်။အမေရိကန်ဒုတိယသမ္မတကမလာဟဲရစ်ဟာလာမယ့်2024သမ္မတရွေးကောက်ပွဲမှာသူ့ရဲ့လက်တွဲဘက်ဒုသမ္မတလောက်အဖြစ်မင်နီဆိုတာပြည်နယ်အုပ်ချုပ်ရေးမှူးတင်ဝေါ့စ်ကိုအင်ကာနီကရွေးချယ်လိုက်ပါပြီ။ဒုတိယသမ္မတလောက်အဖြစ်ရွေးချယ်ဖို့ဘယ်သူတွေကိုစဉ်းစားသုံးသပ်ခဲ့ပါသလဲ။သမရဟောင်းထွန်နဲ့ထရန်ကတော့နောင်ချင်းပမဲ့စကားစစ်ထိုးပွဲနဲ့ပတ်သက်လို့ဘယ်ရက်မှချင်းပမဲ့ဘလို့ပုံစံမျိုးနဲ့ချင်းပမဲ့ဘယ်နေရာမှချင်းပမဲ့စသဖြင့်သူ့လူလားချက်တွေကိုလူမှုကွန်ရက်ဆိုရှယ်မီဒီယာမှာတင်ထားပါတယ်ဗာရိုနီကာဘော့ဒရက်စ်အီဂလီစီယာပေးပို့ထားတဲ့သတင်းကိုတော့ကိုအောင်အောင်တင်ပြထားပါတယ်ရှင်
2024နိုဝင်ဘာမှာကျင်းပမဲ့အမေရိကန်သမ္မတရွေးကောက်ပွဲမှာဒီမိုကရက်သမ္မတလောင်းဖြစ်လာနိုင်တဲ့ဒုသမ္မတကမ်လာဟဲရစ်ရဲ့လက်တွဲဘက်ဒုသမ္မတလောင်းဘယ်သူဖြစ်လာမလဲဆိုတာကိုအားလုံးကစိတ်ဝင်စားစောင့်ကြည့်နေပါတယ်ဒုသမ္မတလောင်းဖြစ်လာဖို့ထင်ကြေးပေးခံရသူတွေရဲ့ပန်ဆယ်ဗေးနီးယားပြည်နယ်အုပ်ချုပ်ရေးမှူးဂျော့ချ်ရှာပီရိုမင်နီဆိုတာပြည်နယ်အုပ်ချုပ်ရေးမှူးတင်မော့စ်နဲ့အမေရိကန်ထက်လွတ်တော်အမတ်မတ်ကယ်လီတို့ပါဝင်ပါတယ်မဲဆန္ဒရှင်တွေကတော့ကမ်လာဟဲရစ်အနေနဲ့အသင့်တော်ဆုံးဒုသမ္မတလောင်းရွေးချယ်ပြလိုက်တာကိုစောင့်ကြည့်ပြီးအမေရိကန်ပြည်ထောင်စုရဲ့48ယောက်မြောက်သမ္မတဘယ်သူဖြစ်လာနိုင်မလဲဆိုတာကိုအဆုံးဖြတ်ပေးနိုင်ပါတယ်
signals a lot about
တင်းတော်သူတဦးကိုရွေးချယ်ပြသလိုက်ရာကနေသူ့ရဲ့အရေးချင်းကိုအများကြီးတွေးရမှာပါဒါအပြင်အကြောင်းတစုံတရာကြောင့်သူသမရတာဝန်မထမ်းဆောင်နိုင်တော့တဲ့အခါသူရွေးချယ်ခန့်ထားတဲ့သူဟာအစိုးရရဲ့မူဝါဒကိုဘလောက်ထိအကောင်းဆုံးထိန်းကျောင်းအကောင်အထည်ဖော်သွားနိုင်မဲ့သူဖြစ်မလဲစသဖြင့်ထဲသွင်းစဉ်းစားဆုံးဖြတ်ရမှာပါ
Harris အနေနဲ့သူ့အပေါ်ထောက်ခံလာဖို့အကျိန်းနဲ့စီယုံရမယ့်ပြည်နယ်တွေကိုလှည့်လည်မဲဆွယ်ဖို့ပြင်ဆင်နေပြီးသူ့ရဲ့ဒုသမရာလောင်းတဲ့အတူအင်ကာနီကျရင်ပန်ဆယ်ဗေးနီးယားပြည်နယ်မှာကျင်းပမယ်မဲဆွယ်ပွဲနဲ့ဒီအစီအစဉ်ကိုစတင်မှာပါ Republican သမရာလောင်းဒေါ်နယ်ထရမ့်ကလည်းသူ့ကိုထောက်ခံလာအောင်ခွန်ဆိုင်အားစိတ်စီယုံရမှာပါ
This time around, states like Pennsylvania,
အခုလိုကာလမှာ Pennsylvania, Wisconsin, Michigan နဲ့ Arizona ပြည်နယ်တွေဟာပြည်နယ်ကြီးတွေဖြစ်သလိုအကျိန်းနဲ့ရှင်ပြန်ရမယ့်ပြည်နယ်တွေလည်းဖြစ်ပါတယ
်။ဒါအပြင် Kamala Harris အနေနဲ့ Donald Trump နဲ့စကားဆက်ထိုးမလာဆိုတာကလည်းစိတ်ဝင်စားစရာပါ။ Republican သမ္မတလောင်း Donald Trump ကတော့သမ္မတ Joe Biden ရွေးကောက်ပွဲကနေနှုတ်ထွက်သွားတာကြောင့် September 10ရက် ABC ရုပ်မြင်သံကြားကထုတ်လွှင့်မဲ့စကားဆက်ထိုးပွဲကို September အစောပိုင်းမှာ Fox News 1သတင်းဌာနကကမကထပြုလုပ်ပြီး Pennsylvania ပြည်နယ်မှာခမ်းမာတွင် APA တပ်နဲ့စကားဆက်ထိုးဖို့တောင်းဆိုပါတယ်။ September 4ရက်နေ့မှာစကားဆက်ထိုးဖို့တွေ့ရင်တွေ့အဲ့ဒီနေ့မှာမတွေ့ရင်တွေ့တော့မှာမဟုတ်ဘူးလို့လဲထရုလူမှုကွန်ရက်မှာထရမ့်ကစနေနေ့ကရေးသားပါတယ်ဟဲရစ်မဲဆွယ်စီယုံဤအဖွဲ့ကတော့မူလအစီအစဉ်အတိုင်းသာစကားဆက်ထိုးကြဖို့ပြောထားတာပ
ါ Well Donald I do hope you'll reconsider
Donald ပြောတဲ့အတိုင်းစကားဆက်ထိုးပွဲဆင်းမြတ်မှာဆုံးကြဖို့စဉ်းစားပေးလိမ့်မယ်လို့ကျွန်မမျှော်လင့်ပါတယ်ပြောစရာရှိနေတယ်ဆိုရင်ကျမကိုမြေတစိဆိုင်လာပြောပ
ါ If you got something to say say it to my face
Harris နဲ့ Trump ရဲ့စကားစစ်ထိုးပွဲအကောင့်ထဲပေါ်မပေါ်ဘူးတော့စောင့်ကြည့်ရမှာပါသမရလောင်းတွေကတော့ရွေးကောက်ပွဲမှာအနိုင်ညာကြီးဆက်လက်မဲဆွယ်နေကြပါတယ်ခင်ဗျာ
မ
သေးချာမရေရာမှုတွေနဲ့ပြည့်နဲ့အပြောင်းအလဲတွေများတဲ့ကဘာကြီးမှာကျမတို့ကြားတယ်လို့မြင်တယ်လို့ဖြစ်မလာတဲ့အခါအမှန်တရားကိုရှာဖွေကြရပါလေ။တည်င်းကိုတပိုင်းတစပဲကြားသိရတဲ့အခါအယုတ်အကြီးမဲ့သွားနိုင်ပါတယ်။အချက်အသေးကာလတွေမှာကျမတို့ရဲ့အိမ်မက်တွေမျောလင့်ချက်တွေပိုကောင်းတဲ့မနှက်ဖြန်တွေကိုတောင်းကြပြီးတာတွေကတည်င်းလွတ်လပ်ခွင့်ပေါ်မှာမူတည်နေပါတယ်။ကျမတို့ VOA ကအန်ရဲကြားကသတင်းတွေကိုတင်ဆက်ပေးနေပါတယ်။ကဘာကြီးနဲ့ချိတ်ဆက်ပေးပြီးအမှန်တရားကိုစောင့်ခြင်းပေးနေပါတယ်။ VOA American အတန်းကသတင်းမှန်တွေကိုဖတ်ပေါင်းစုံကတင်ပြပေးနေပါရရှင
်။ပြင်သစ်မှာ1828ခုနှစ်ခရဲကရေမွေးနဲ့အလားကုန်ပစ္စည်းတွေထုတ်လုပ်တဲ့ဂဲလန်လုပ်ငန်းကြီးကိုပြင်သစ်ရဲ့ထိမ့်သိမ့်ရမယ့်အမွေအနှစ်တစ်ခုဖြစ်အစိုးရကသတ်မှတ်ထားပါတယ်။ကမ္ဘာပထမဆုံးနှုတ်ခမ်းညီတောင်အပါအဝင်အလားကုန်သမိုင်းမှာထူးခြားစံပြုတ်စရာပစ္စည်းတွေထုတ်လုပ်နေတဲ့ဂဲလန်လုပ်ငန်းကြီးအကြောင်းကိုတော့မတ်စမြတ်မွန်နဲ့အတူကမ္ဘာတလွှားခီးသွွားအစီအစဉ်ကနေတွားပြီးတော့လေ့လာကြရအောင်ပါရှင်။
ကမ္ဘာမှာကမ္ဘာလှည့်ခီးသွွားဧည့်သည်အများဆုံးလာတဲ့မြို့တွေထဲမှာပြင်သစ်နိုင်ငံပါရီမြို့ကထိတ်ဆုံးမှရှိနေပါတယ်။ပါရီခီးသွွားလုပ်ငန်းရဲ့ကိန်းဂဏန်းတွေအရ2022ခုနှစ်တုန်းကပါရီကိုလာကြတဲ့ဧည့်သည်က44သန်းထက်မနည်းရှိပါတယ်။လဲစရာ၊ကြည့်စရာ၊လေးလာစရာတွေများလာတဲ့ပါရီမြို့တော်မှာသမိုင်းနဲ့ယဉ်ကျေးမှုအမှုပညာလက်ရာတွေအပြင်ကမ္ဘာတဝန်းကဧည့်သည်တွေကိုဆွဲဆောင်ထားတာကကမ္ဘာကျော်တဲ့ပြင်သစ်ဖက်ရှင်နဲ့ပြင်သစ်အလှကုန်ရေမွှေးတွေဖြစ်ပါတယ်။20ယူရိုငွေတန်းထောင်ချီရတဲ့ပြင်သစ်အလှကုန်နဲ့ရေမွေးအရာဝင်ငွေထဲမှာပါရီကိုလာလေကြတဲ့နိုင်ငံတကာခီးသွွားတွေစီကရတာလဲမနည်းလှပါဘူးပြင်သစ်သွားရင်ပြင်သစ်ရေမွေးတော့ဝယ်လိုက်ရမှာဆိုတာမျိုးအထိပြင်သစ်ရေမွေးတွေကကဘာကျော်ပါတယ်တကယ်တော့ဖက်ရှင်နဲ့ရေမွေးကပါရီမြို့သူမြို့သားတွေနဲ့ခွဲမရတဲ့အရာတွေဖြစ်ပါတယ်ပြင်သစ်ရေမွေးတွေထဲမှာသမိုင်းတင်ခံရတဲ့အထိကြော်ကြတဲ့အမှတ်တံဆိပ်တစ်ခုကတော့ Gallen ဖြစ်ပါတယ်1828ခုနှစ်မှာတည်းကစတင်ခဲ့တဲ့ Gallen အလှကုန်ကုမ္ပဏီကသူ့ရဲ့ရေမွေးပလင်းတွေကိုအမှုပညာလက်ရာတစ်ခုလိုဖန်တီးထားတာပါအချိန်တွေသာပြောင်းလဲသွားပေမဲ့ဘယ်တော့မှရိုးမသွားတဲ့သူ့ရဲ့ရေမွေးတွေနဲ့အလှကုန်တွေကလူတိုင်းအတွက်စိတ်ခံပစ္စည်းတွေလိုဖြစ်နေပါတယ
် Le travail d'une dame de table c'est
ကျမရဲ့တာဝန်ကရေမွေးပလင်းတွေကိုအလှဆင်ပေးရတဲ့တာဝန်ဖြစ်ပါတယ်တကယ့်တန်ဖိုးကြီးရေမွေးပလင်းတွေကိုပဲပြင်ဆင်ပေးရတာပါအရေးသေးပိုင်းမှာတူမတူအောင်ထူးခြားတဲ့ရေမွေးတွေအတွက်ပဲအလှဆင်ပေးရတာဖြစ်ပါတယ
်အခုလို့ Gallen ရေမွေးပလင်းဒဗလင်းစီကိုအသေးစိတ်အနုစိတ်အလှဆင်ပေးတဲ့ Sylvia ဟာပြင်သစ်ရေကြီးမှုဝန်ကြီးဌာနကအသေးအမှတ်ပြုပေးတဲ့ Order of Arts and Letters မှာအမြင့်ဆုံး Knight ဖွဲ့ကိုရထားသူဖြစ်ပါတယ်ရေမွေးပလင်းတွေကိုအလှဆင်တာဖြစ်ပေမဲ့အမှုပညာလက်ရာတစ်ခုလိုဖန်တီးတဲ့အတွက်အသေးအမှတ်ပြုခံထားရတာပါ
C'est ça le manuel, c'est qu'il n'y a pas de copie. Le résultat est toujours identique.
ရေမွေးပလင်းတစ်ခုချင်းစီကိုလက်နယ်ပဲအသေးစိတ်အလှဆင်ပါတယ်။ဒါပေမဲ့အားလုံးတညီတည်းဆင်တူထွက်ပါတယ်။ရေမွေးအမျိုးအစားတစ်ခုချင်းစီအတွက်ဘလို့တဆင်ချင်းအလှပြင်ဆင်ပေးရမယ်ဆိုတော့စီးစနစ်ရှိထားပြီးသားပါ။အလှဆင်ပေးသူတိုင်းမှာထူးတဲ့ကိုပိုင်ဟန်တွေရှိကြတော့အဲ့ဒီကိုပိုင်ဟန်လက်ရာလေးတွေပလင်းတစ်ခုချင်းစီမှာပါသွားမယ်ထင်ပါတယ်။
လွန်ခဲ့တဲ့နှစ်ပေါင်း200လောက်ထဲကရှိနေတဲ့ Gallen အလှကုန်တဲ့ရေမွေးကုမ္ပဏီဟာပြင်သစ်နိုင်ငံရဲ့နာမည်ကျော်ဇိမ်ခံအမှတ်တံဆိပ်တစ်ခုဖြစ်တာနဲ့အတူသူ့ပစ္စည်းတွေကိုပုံမှန်ဝယ်ယူအားပေးကြသူတွေကလည်းနည်းနည်းရရပုံကိုယ်တွေတော့မဟုတ်ကြပါဘူ
း So many famous people and Josephine Baker sous le vent l'impératrice Sissi was totally crazy about
Sissi လို့တည်ကြတဲ့ Austria Empire Igri Elizabeth လို့ဘုရင်မတွေသားမကနာမည်ကျော်အမှုပညာရှင် Josephine Baker, Italy Gita Muji, Giacomo Puccini, စာရေးဆရာကြီး Ernest Hemingway စတဲ့အကျော်အမော်တွေအများကြီး Gallen ရေမွေးတွေကိုဆွဆွဲမြဲမြဲတုံးကြတဲ့အကြောင်းကို Gallen အမွေအနှစ်ထိမ့်သိမ်းရေးညွှန်ကြားမှုကရှင်းပြနေတာပါ။အခုလိုဘယင်မတွေတော်ဝင်မင်းသမီးတွေတမရကတော်တွေတုံးဆွဲကြတဲ့ Gallen အလှကုန်တဲ့ရေမွေးတွေအပြင်ဒီလုပ်ငန်းစတင်ခဲ့တဲ့ကတီထွင်ခဲ့တဲ့ကုန်ပစ္စည်းတွေကိုကုမ္ပဏီကစနစ်တကျစီးရင်ပြုစုမှတ်တမ်းတင်ထားပါတယ်။ပါရီမြို့တော်မှာ Warehouse of Wonders လို့နာမည်တက်ပြီးတော့နေရာတစ်ခုမှာအသေးအချာသိသိမှတ်တမ်းပြုထားတာပါ။
Alors voilà, on rentre dans la réserve. Alors la réserve des sublimes c'est ်
အခုကျွန်တော်တို့ရောက်လာတဲ့နေရာကခဲလန်လုပ်ငန်းကြီးရဲ့တမိုင်းဝင်ပစ္စည်းတွေကိုမှတ်တမ်းတင်သိမ်းထားတဲ့ The Warehouse of Wonders နေရာဖြစ်ပါတယ်လုပ်ငန်းကြီးအတွက်အရေးပါဆုံးအမှတ်တရကိုကိုးစားအပြုဆုံးစံထားစရာအကောင်းဆုံးပစ္စည်းပေါင်း400ရှိပါတယ်ကျွန်တော်တို့မှတ်တမ်းတင်သိမ်းထားသမျှပစ္စည်းတွေဆိုရင်တော့ 18,000 ရှိတာပါအချက်လက်မှတ်တမ်းပေါင်းက 9,000 လောက်နဲ့နိုင်ပေါင်းများစွာအတန်ဖန်ရိုက်ကူးထားတဲ့မှတ်တမ်းတွေလည်းရှိပါတယ
် AP သတင်းဌာနကိုတီးတန့်ကြည့်ရှုခွင့်ပေးခဲ့တဲ့ Galen Morgan တိုက်မှာနှစ်ပေါင်းများစွာဆက်ရောကိုပါနှစ်ပြီးဖန်တီးထားတဲ့ရေမွေးတွေနဲ့အလှကုန်ပစ္စည်းတွေကိုတင်စီထားပါတယ်အဲ့ဒီထဲမှာကမ္ဘာပထမဆုံးဖြစ်တဲ့နှက္ခမ်းနီတောင်လည်းပါပါတယ
် This is the first lipstick ever made in the history is the first one worldwide
ဒါကတမိုင်းမှာပထမဆုံးဖြစ်တဲ့နှက္ခမ်းနီတောင်မှာကမ္ဘာပထမဆုံးဖြစ်ပါတယ် Forget Me Not ဆိုတဲ့နာမည်နဲ့ဂဲလန်ကပထမဆုံးနှက္ခမ်းနီတောင်ကိုတီထွင်ခဲ့တာဖြစ်ပါတယ်1890ခုနှစ်မှာဖန်တီးခဲ့တယ်ဆိုတာဒီပေါ်မှာရေးထားပါတယ်နှက္ခမ်းနီကုန်သွားရင်ပြန်ဖြည့်နိုင်မယ့်နှက္ခမ်းနီတောင်မျိုးလုပ်ထားတာပါ
ကဲလန်ကော်မတီထုတ်နှကန်းနီတောင်မပေါ်ခင်တုန်းကဘူးလေးတွေထည့်ထားတဲ့အရောင်နဲ့ပေါက်တာတွေကိုနှကန်းဆိုးစေးအဖြစ်နဲ့ဆိုးကြတာဖြစ်ပါတယ်။ကဲလန်ဝန်ထမ်းတစ်ယောက်ကတနေ့မှဖျောင်းနိုင်အရောင်ဆိုင်တစ်ခုမှအရောင်မျိုးစုံနဲ့ဖန်တီးထားတဲ့ဖျောင်းနိုင်တွေကိုတွေ့ပြီးတော့နှကန်းနီတောင်တွေဖန်တီးဖို့အကြံရခဲ့တာလို့ပြောပြပါရစေ။အဲဒီကစလို့ဖျောင်းလို့ပြောပြောင်းညံ့ညောတဲ့နှကန်းနီတောင်တွေကိုကဲလန်ကော်မတီကစတင်တီထွင်ခဲ့တာဖြစ်ပါတယ်။ရှေးမွေးနဲ့အလှကုန်တွေကိုဂယ်လန်မိသားစုအဆက်ဆက်ဖန်တီးခဲ့တာမှာ LVMH လုပ်ငန်းကြီးက1994ခုနှစ်မှာမဝယ်ခင်အထိမျိုးဆက်50လောက်ကန်ခဲ့တာဖြစ်ပါတယ်။ဒီလုပ်ငန်းကိုတည်ထောင်ခဲ့တဲ့ Pierre François Pascal Galen ဟာဆရာဝန်တစ်ယောက်ဖြစ်တယ်လို့ဓာတုဗေဒပညာရှင်တစ်ယောက်လည်းဖြစ်ပါတယ်။ရှေးမွေးတွေနှက္ခမ်းနီတွေပါးနီတွေမျက်နှာလိမ့်ခရင်တွေသာမကသူပထမဆုံးတည်ထွင်ခဲ့တဲ့သမိုင်းဝင်ပစ္စည်းတွေအများကြီးပါ
။ Here you can discover the patent of the toothbrush created by Pierre François Pascal Guerlain.
ဒီပုံမှာဆိုရင် Pierre François Pascal Guerlain 1845ခုနှစ်တုန်းကဖန်တီးခဲ့တဲ့သွားရိုက်တံမူပိုင်ပုံတွေကိုတွေ့ရမှာပါ။သူ့ကျေးဇူးကြောင့်ပဲသွားရိုက်တံတွေကိုတီထွင်နိုင်ခဲ့ပါတယ်။ဒီပုံတွေကိုကြည့်ရင်ရှေ့ပြေးစမ်းတင်နေတာသိကိုစိတ်ဝင်စားဖို့ကောင်းပါတယ်။ကြည့်ပါဦး။သဘွတ်တံတွေကအရွယ်စားပုံစံအစုံပဲ။အခုခေတ် electric သဘွတ်တံတွေနဲ့တူမနေဘူးလားရှင
့်။of
toothbrush Galen အလှကုန်ပစ္စည်းလုပ်ငန်းကြီးကိုပြင်သစ်နိုင်ငံရဲ့ဂရုစရာအမွေအနှစ်တစ်ခုဖြစ်ထိမ့်သိမ်းထားတဲ့လို့ပြင်သစ်အစိုးရကသတ်မှတ်အတိအမှတ်ပြုထားပါတယ်။ပြင်သစ်ရဲ့ရင်ချေမှုသမိုင်းနဲ့အမှုပညာလက်ရာတွေကိုထိမ့်သိမ်းထားတဲ့ဒီလုပ်ငန်းကြီးကလည်းစတင်တည်ထောင်တဲ့1828ခုနှစ်ထဲကစလို့ဒီနေ့အထိသူတို့ရဲ့ကုန်ပစ္စည်းတိုင်းကိုပြင်သစ်ရဲ့သဘာဝအလှတွေကိုရှေ့တန်းတင်ပြီးတော့ပြင်သစ်နိုင်ငံမှာပဲထုတ်လုပ်နေတယ်လို့ပြောပါတယ်ရှင်။ကျွန်မစုမြတ်မော်ပါ။
VOA ရဲ့ထုတ်လွှင့်ချက်တင်တဲ့ပတ်သက်ပြီးဝေဖန်အကြံပြုလို့ရင်တော့ email လိပ်စာ bamis@voanews.com ကိုစာရေးသားပေးပို့နိုင်ချပါတယ်ရှင်။အခုကတော့သတင်းအချင်းချုပ်ကိုပြောပြပေးပါမယ်။အမေရိကန်သမ္မတရွေးကောက်ပွဲမှာဒုတိယသမ္မတလောင်းအဖြစ်သမ္မတရွေးကောက်ပွဲမှာဝင်ပြိုင်မဲ့မင်းနီဆိုတာပြည်နယ်အုပ်ချုပ်ရေးမှူးတင်ဝေါ့စ်ဟာတိုက်ပွဲအဆန်းသတ်ခံခေါင်းဆောင်ဖြစ်တယ်လို့အမေရိကန်ဒုတိယသမ္မတကမလာဟဲရစ်ကပြောဆိုလိုက်ပါတယ်။မင်းနီဆိုတာမိသားစုတွေအတွက်မစ္စတာဝေါ့စ်ကမယုံနိုင်လောက်အောင်ကိုလှုပ်ပေးနိုင်ခဲ့တယ်လို့လည်းကမလာဟဲရစ်ကသူ့ထောက်ခံသူတွေစီပို့တဲ့သတင်းစကားတို့မှာပြောဆိုထားပါတယ်ရှင်။ရာရာစင်ဝါကိုခေါင်းဆောင်တဲ့အဖြစ်တင်လိုက်ချောင်းဟမတ်စဖွဲ့ကအင်ကာနီမှာကျင်းညာပါတယ်။အောက်တိုဘာအစ္စရေးတိုက်ခိုက်မှုခေါင်းဆောင်အဖြစ်စင်ဝါကိုအစ္စရေးကသတ်မှတ်ထားတာပါ။အင်ကာနီမှာပဲလေဗနန်ဟစ်ဘိုလာအဖွဲ့ကဒရုန်းနဲ့အစ္စရေးမြောက်ပိုင်းကိုတိုက်ခိုက်တာကြောင့်အစ္စရေးစစ်သား6ဦးအပါအဝင်အနည်းဆုံးလူ19ဦးလောက်သေဆုံးသွားတယ်လို့အရေးပေါ်ဆောင်ရှောက်ရေးတာဝန်ရှိသူတွေကပြောပါတယ်။နိုဘယ်ဆုရှင်မိုဟာမက်ယူနွတ်ဟာဘင်္ဂလားဒေ့ရှ်ဂျာပြတ်အစိုးရကိုဦးဆောင်မယ်လို့ဗုဒ္ဓဟူးနေ့အစောပိုင်းမှာသမ္မတပြောရေးဆိုခွင့်ရှိသူကကြေညာလိုက်ပါတယ်။စစ်တပ်အကြီးအကဲတွေဆန္ဒပြကျောင်းသားခေါင်းဆောင်တွေစီးပွားရေးနယ်ပယ်ကထင်ရှားတဲ့ခေါင်းဆောင်တွေအရက်ဖက်အဖွဲ့အစည်းခေါင်းဆောင်တွေတက်ရောက်ကြတဲ့အစည်းအဝေးကအခုလိုဆုံးဖြတ်တာဖြစ်ပါတယ်ရှင်။နောက်ဆုံးရသတင်းအချင်းချုပ်ကတော့ဒီလောက်ပါပဲရှင်။ဒီမိနစ်အတွက်အစီအစဉ်ထုတ်လို့ရမှုကနန်းလောင်ဖြစ်ပါတယ်။စပိုင်းဆိုင်ရာအင်ဂျင်နီယာကဂလန်ခန့်ပဲဖြစ်ပါတယ်ရှင်။တောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေချပါစေ။ VOA ကိုအပိနာစင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ရှင်။ကျမသင်္ကေတထိုက်ပါ။